Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ5ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျွန်မစုမုံပါရှင်
။ကျွန်မအေးတနာကြပါအမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတွေဒီစိတ်တပိုင်းရန်နာထားရတာကိုအဆုံးသတ်နိုင်ဖို့အမေရိကန်ထက်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေဆက်ပြီးတော့ညှိနှိုင်းရေးပြင်ဆင်နေကြပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အတွက်အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညမှာကြားရဖို့ရှိပါတယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ရက်ဆိုင်ထားရတဲ့အမေရိကန်အစိုးရလုပ်ငန်းတချို့ပြန်လည်လဲပတ်နိုင်ရေးတမရဒေါ်နယ်ထရန့်နဲ့ကွန်ကရစ်လွှတ်တော်ခေါင်းဆောင်တွေအိမ်ဖြူတော်မှာထပ်မံတွေ့ဆုံခဲ့ကြပြီးမဲ့ပြည်လည်မှုမရခဲ့ကြတဲ့အကြောင်းသတင်းလွှာမှာနားဆင်ရမှာကတော့
We can call a national emergency and build it very quickly and it's another way of doing it but
အင်းဒီဂျီမက္ကဆီကိုနိုင်ငံရဲ့နေဆက်တိုင်းကာမဲ့အစီအစဉ်ရက်တီချက်တွေကြောင့်ပြည်လည်မှုမရခဲ့ကြတဲ့အကြောင်းအသေးစိတ်နောက်ပိုင်းမှာနားဆင်ရပါမယ်။နောက်ပြီးတော့သမ္မတဒေါ်နယ်ထရန့်လက်ထက်မှာအိမ်မွေးတိရစ္ဆာန်လေးတွေမွေးတဲ့အစဉ်လာမရှိတဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနအကြောင်းတင်ပြထားတဲ့မြန်မာတခွင်အစီအစဉ်နောက်မြန်မာနိုင်ငံကတချိန်တုန်းကတရားမဝင်ကြေညာဖျက်သိမ်းခဲ့တဲ့ငွေဆက်ကူတွေကိုအသုံးပြုပြီးတော့ပကြီးကားတွေဖန်တီးတဲ့သူအကြောင်းကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိသလိုဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေးလိုက်အစည်းအဝေးကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတွေဒီစိတ်တစ်ပိုင်းရန်နာထားရတာကိုဆုံးသတ်နိုင်မှုအတွက်အမေရိကန်အထက်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေဆက်ပြီးတော့ညှိနှိုင်းရေးပြင်ဆင်နေကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတူထောင်ထားတဲ့အစိုးရအသုံးစရိတ်ကိုဒီမိုကရက်တွေသဘောတူပေးဖို့ဆက်ပြောနေပြီးတော့တစ်ဖက်ကလည်းသတင်းမီဒီယာကိုတိုက်ခိုက်သွားတာပါသူရဲ့ဒီနေ့စနေနေ့မနေ့ Twitter post မှာတော့ဒီကိစ္စနဲ့ပတ်သက်လို့ညှိနှိုင်းနေတာတွေထောက်ခံမှုအများအပြားရရှိကြောင်းပြီးတော့ Washington Post သတင်းစာနဲ့ NBC သတင်းဌာနတို့ကတော့သတင်းမှားတွေဖော်ပြနေပါတယ်လို့သူရဲ့ Twitter post မှာရေးသွားခဲ့ပါတယ်မနေ့ကတော့ဒီသမ္မတဒေါ်နယ်ထရမ့်အောက်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာကိုတော်တော်အောင်မြင်ပါတယ်လို့လည်းသမ္မတကပြောသွားခဲ့တာပါ။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်လို့ဒီမိုကရက်ခေါင်းဆောင်တွေပြောပုံကတော့နောက်တစ်မျိုးဖြစ်နေပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌအသစ်ဖြစ်လာတဲ့လွှတ်တော်အမတ်နန်စီပလိုစီကအချိန်နှစ်နာရီလောက်ဒီတောက်ချာနေတော့ကတောက်လျှောက်ဆွေးနွေးခဲ့ကြတာဟာအငင်းခုန်တက်တက်ပဲဖြစ်နေခဲ့ပြီးတော့အစိုးရလုပ်ငန်းတွေပြန်ပြီးတော့မလဲပတ်နိုင်သေးရည်ဒီပြဿနာမပြေလည်ဘူးလို့ဆိုပါတယ်။ဒီမိုကရက်အထက်လွှတ်တော်မတ်ချက်ရှူမှာသတင်းတောက်တွေကိုပြောခဲ့တာကတော့သမ္မတထရမ့်ကအစိုးရပေးထားတဲ့ကိစ္စကိုအချိန်တော်တော်ကြာအောင်လှုပ်ထားမယ်ဆိုပြီးတော့ချင်းကြောက်ခဲ့တဲ့အကြောင်းလရည်နှစ်တင်နေတာမှဒီကိစ္စကြာသွားနိုင်တယ်လို့တော့မှပြောခဲ့တယ်လို့ဆိုပါတယ်ရှင်။
အမေရိကန်ကဆိုမာလီမှာလုပ်နေတဲ့သူတို့ရဲ့စစ်စင်ရေးတွေကိုရှော့ချဖို့စီစဉ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့အမေရိကန်ကာကွယ်ဝန်ကြီးဌာနကညင်းဆိုလိုက်ပါတယ်။ဆိုမာလီမှာရှိတဲ့အမေရိကန်စစ်စင်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လက်လောမမူဝါဒအပြောင်းအလဲမရှိဘူးလို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရရတဲ့မူ Candice Trash က VOA ကိုပြောပါတယ်။အမေရိကန်အနေနဲ့ဆိုမာလီအစိုးရက El Shabaab သဘောတွေကိုနေနေမှုလုပ်နေတာတွေကိုဆက်ပြီးတော့ထောက်ခံသွားမှာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်လေကြောင်းတိုက်ခိုက်မှုတွေကအာရှဘတ်တဘုံအဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူတွေကိုချိန်မုံနိုင်ခဲ့တာကြောင့်အမေရိကန်အနေနဲ့ဆိုမာလီမှာစစ်စင်ရေးတွေရှော့ချသွားဖို့စီစဉ်နေတယ်ဆိုပြီးတော့အမေရိကန် NBC သတင်းဌာနကတောက်ကြနေမှာပြောကြားခဲ့ပါတယ်။2018အတွင်းမှာအာရှဘတ်တဘုံတွေကိုတိတိကျကျပြစ်မှတ်ထားပြီးတော့လေကြောင်းကနေ48ကြိမ်အမေရိကန်ဘက်ကတိုက်ခိုက်ခဲ့တယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။ဒါပြင်2019မှာ35ကြိမ်2016မှာ15ကြိမ်လောက်ခဲ့တယ်လို့လည်းဆိုပါတယ်။ဒီတော်ရင်မှာ El Shabaab တဘုံအဖွဲ့တွေလွတ်လပ်စွာလှုပ်ရှားနေတာတွေရပ်တန့်နိုင်အောင်နဲ့အကြမ်းဖက်အဖွဲ့ကွန်ရက်တွေကိုဖိအားတိုးပေးနိုင်ဖို့အတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ဇန်နဝါရီ2ရက်နေ့ကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့2018 August လစီးရင်ရတော့ဆိုမာလီမှာ El Shabaab တဘုံတိုက်ခိုက်ရေးတမာ3000ကောင်နေ9000ကျားရှိပြီးတော့ဆိုမာလီ IS စစ်သွေးကြောအဖွဲ့ဝင်80ကနေ250ကျားလောက်ရှိတယ်လို့ခန့်မှန်းကြောင်းအမေရိကန်စစ်ဘက်တောင်းဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
အီရန်နိုင်ငံကစမ်းသပ်နေတဲ့ဂျိုရု3လုံးဟာလွတ်မတင်ခင်အစဉ်စမ်းသပ်မှုတွေမှာအောင်မြင်တယ်လို့အီရန်တယ်လီဖုန်းနဲ့ဆက်သွယ်ရေးဝန်ကြီးကဒီကနေ့စနေနေ့မှာပဲပြောသွားပါတယ်။ဝန်ကြီးမိုဟာမက်ဂျာဗက်အဇာရီဂျာရိုမီက Twitter လူမှုကွန်ရက်ကနေကြေညာသွားပြီးမယ်လဲအဲ့ဒီဂျိုရုတွေကိုဘယ်တော့ဖြစ်လို့မလဲဆိုတာတော့ပြောမသွားခဲ့ပါဘူး။များသောအားဖြင့်အီရန်ကသူတို့ရဲ့ဒီအာကာသဆိုင်ရာအောင်မြင်မှုတွေကို February လမှာထုတ်ပြလေရှိပါတယ် 1989 Islam Tolerance အထိမ်းအမှတ်ကာလဖြစ်ပါတယ်။ အီရန်ကပေါင်200လေးပြီးတော့စစ်ရေးမဟုတ်တဲ့ပါယမ်ဂျိုရုကိုအီရန်နီယန်စင်မောဂျိုရုတဲ့ဒုံးကျည်ကိုအသုံးပြုပြီးတော့မိုင်း330ဝေးတဲ့ကဘာပတ်လန်းစီကိုပို့ပေးမယ်လို့အင်္ဂါနေ့ကပဲကြေညာသွားတာပါ။ကြာသာပတင်းနေ့မှာကျတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကဒါကိုတုံ့ပြန်ပြောဆိုသွားပြီးတော့ဒီလိုမျိုးအီရန်ကဂျိုရုလွှတ်တင်တာတွေဟာနျူကလ িয়ার လက်နက်တည်ယူနိုင်စွမ်းရှိတဲ့ပဲ့တင်းတဲ့ဒုံးကျည်နဲ့ပတ်သက်လို့ဘာမှမလုပ်ရဘူးဆိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအာခံတာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။အီရန်ကတော့သူတို့ရဲ့ဂျိုရုလွှတ်တင်တာဟာ UNSC ရဲ့ဆုံးဖြတ်ချက်ကိုမထိခိုက်ဘူးလို့ပြောထားတာပါ။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာရယူထားတဲ့2015နျူကလ িয়ার အစီအစဉ်သဘောတူညီမှုအရဖြတ်သိမ်းပေးထားတဲ့အရေးယူပိတ်ဆို့မှုတွေအားလုံးကိုကုလသမဂ္ဂပြီးခဲ့တဲ့နိုဝင်ဘာမှာပြန်ပြီးချမှတ်လိုက်ပြီးသိမ်းမကြခင်မှာပဲအခုလိုအီရန်တို့ကြေညာလိုက်တာဖြစ်ပါတယ်ရှင်။
CBS ရုပ်သံသတင်းဌာနနဲ့အီဂျစ်သမ္မတ Abdel Fattah al-Sisi တို့တွေ့ဆုံမေးမြန်းခန်းအစည်းအဝေးကိုမထုတ်လွှင့်စေချင်ဘူးလို့အီဂျစ်နိုင်ငံကပြောလိုက်ပါတယ်။အီဂျစ်သမ္မတနဲ့တွေ့ဆုံမေးမြန်းပြီးတဲ့နောက်သိပ်မကြခင်မှာပဲအီဂျစ်တန်ယုံကဆက်သွယ်လာပြီးတော့ဒါကိုထုတ်လွှင့်ပြသခြင်းမပြုဘဲတောင်းဆိုခဲ့တယ်လို့ CBS ရုပ်သံကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ် CBS သတင်းဌာနက Scott Bailey ကမေးမြန်းထားတဲ့ဒီ interview ကိုတော့တနင်္ဂနွေနေ့မှာထုတ်လွှင့်ဖို့စီစဉ်ထားတာပါ။အီဂျစ်စစ်တပ်အနေနဲ့သူတို့ရဲ့အဓိကရင်မဖြစ်တဲ့ Israel နဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့သမ္မတစစ်စီကဒီတွေ့ဆုံမေးမြန်းခန်းတွင်မှာအတိအပြုပြောကြားခဲ့ပါတယ်။ဒါပြင်အီဂျစ်နဲ့အနေနဲ့ Israel နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေကြေကြေပြန့်ပြန့်လှုပ်ဆောင်နေတယ်ဆိုတာလဲမှန်ကန်ကြောင်း LCC ကပြောကြားခဲ့ပါတယ်။အီဂျစ်နဲ့ Israel တို့ပူးပေါင်းပြီးတော့ IS Islamic အစွန်းရောက်တွေကိုစိုင်းနှိုင်းကျွမ်းဆက်မှာတိုက်ခိုက်နေတာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်အီဂျစ်နိုင်ငံကနိုင်ငံရေးအကျဉ်းသား6000လောက်ဖမ်းဆီးထိန်းသိမ်းထားတယ်လို့လူခွင့်စောင့်ကြည့်အဖွဲ့ HRW ကပြောနေတာနဲ့ပတ်သက်ပြီးတော့လဲ Scott Bailey ကဒီ interview တက်မှာမြေမြန်ခဲ့ပြီးတော့အီဂျစ်သမ္မတကတော့ HRW အဖွဲ့အနေနဲ့ဒီစီးရင်ကိုဘယ်ကရသလဲဆိုတာမသိကြောင်းနဲ့အီဂျစ်နိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိကြောင်းလူနည်းစုတွေကသူတို့ရဲ့အစွန်းရောက်အတွေးခေါ်တွေကိုဖော်ဆောင်ဖို့လုပ်တဲ့အခါမှာတော့သူတို့အနေနဲ့ဒါတွေကိုကြားပြတ်ဒါစီရတားဆီးဖို့ကြိုးစားရတယ်ဆိုပြီးတော့ပြောကြားသွားခဲ့ပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အတွက်အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖွဲ့ UNHCR ကပြောကြားသွားပါတယ်။ဒုက္ခသည်ဖြစ်နေခိုလုံကျင်တဲ့သူတွေကိုဘာကြောင့်အခုလိုမျိုးပြန်ပို့ရတယ်လဲဆိုတာအိန္ဒိယတာဝန်ရှိသူတွေဆိုမေးမြန်းထားတယ်လို့လည်း UNHCR ကဆိုပါတယ်။ဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့တာ3လအတွင်းမှာဒုတိယမြောက်ဖြစ်ကြောင်းဒီကိစ္စကို UNHCR ကသဘောမတူကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရသူဖာဟန်ဟတ်ကတောက်ကြနေကပဲပြောသွားခဲ့တာပါ။အိန္ဒိယမှာ UNHCR ရဲ့ဒုက္ခသည်စီရင်မှတ်ပုံတင်ထားတဲ့မိသားတစုကိုပြီးခဲ့တဲ့ကြာသပတေးနေ့ကပဲပြန်ပို့လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံထဲကိုတရားမဝင်ခိုးဝင်မှုနဲ့2013ခုနှစ်ထဲကသူတို့ကိုအာတန်ပြည်နယ်မှာထောင်ချထားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ UNHCR ကအိန္ဒိယအာဏာပိုင်တွေကိုအကြိမ်ကြိမ်ပန်ကြားပေးမယ်လို့တစ်ပတ်ခါဘာမှတုံ့ပြန်တာမရှိဘူးလို့ကုလသမဂ္ဂကပြောပါတယ်။ပထမတစ်ခေါက် 2018 အောက်တိုဘာလမှာလဲရိုဟင်ဂျာအမျိုးသား9ဦးကိုအိန္ဒိယကရခိုင်ပြည်နယ်ကိုပြန်ပို့ခဲ့တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမှာက UNHCR ရဲ့ဒုက္ခသည်ဖြစ်နေမှတ်ပုံတင်ထားတဲ့ရိုဟင်ဂျာ 18,000 လောက်ရှိပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံရှေ့တောင်ပိုင်းမှာမွေးစေးရောင်းဝယ်သူလို့ဆိုတဲ့ရန်ဂျာနှူးတနက်တန်ရာတွေနဲ့တိုက်ဆုံနေတာကိုတွေ့ရှိခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒီနေ့ပြောကြားလိုက်ပါတယ်။အဲ့လူတွေရဲ့ရုပ်လောင်းကိုပင်လယ်ကမ်းဆက်ဘေးနားမှာရှိတဲ့ WB လမ်းမဘေးမှာစိတ်ကြွစီ1000ကျော်နဲ့အတူတွေ့ရှိခဲ့တာဖြစ်တယ်လို့ Technet မြို့ရဲ့ရဲရာရှိ Productive Kumar Das ကပြောပါတယ်။ဒီဒုက္ခသည်နှစ်ယောက်စလုံးဟာဒေသတွေမှာနာမည်ဆိုးနဲ့ချော်ကြတဲ့မွေးစေးရောင်းဝယ်သူတွေဖြစ်ကြပြီးတော့သူတို့ဟာမွေးခိုင်းအတွင်းအကျိုးအပြတ်တွေခွဲဝေရင်းအဆင်မပြေဖြစ်ပြီးတော့အသက်ခံရရတယ်လို့တန်ကြားရှိကြောင်းဆိုပါရဲရရှိကပြောပါတယ်ဒီသိဆုံးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေလုပ်နေပြီမဲ့ဒီလူနှစ်ယောက်နဲ့ပတ်သက်ပြီးတော့နောက်ထပ်အသေးစိတ်ချက်လက်တွေတော့ရဲတပ်ဖွဲ့ဘက်ကထုတ်ပြန်ကြေညာတာမရှိသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒေသခံမွေးခိုင်းတွေကစိတ်ကြွဆေးတွေကိုတည်ယူပို့ဆောင်မှုအတွက်ဒီရိုဟင်ဂျာဒုက္ခသည်တွေကိုအသုံးချနေတာဖြစ်တယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖူပိုင်းမုံတိုင်းကြောင့်ထိခိုက်မှုတွေဖြစ်လူအနည်းဆုံးတဦးသေဆုံးသွားခဲ့ရပြီးတော့ကပ်ပလီပင်လယ်ပြင်ဘက်ကိုရွေ့ရှားသွားပြီမလို့အခုတော့ထိုင်းတောင်ပိုင်းမှာ ferry တင်မော့ခီးစင်တွေလေစိတ်တွေပြန်ပြီးတော့ဖွင့်နေပြီဖြစ်ပါတယ်။ Pabak မုံတိုင်းဟာထိုင်းပင်လယ်ကွေ့တလျှောက်မှာတောက်ကြနေကတိုက်ခိုက်သွားပြီမလဲထိုင်းရဲ့နာမည်ကြီးကမ်းခြေတွေမှာအကြီးအကျယ်ထိခိုက်ပျက်စီးတာဖြစ်မသွားပါဘူး။ Cosmo ရဲ့ကျွန်းမှာပြေးဆွဲတဲ့ရေချောင်းလေချောင်းခီးစင်တွေကိုတော့ရန်နာခဲရတာမလို့ခီးသွားအများပြားအိမ်မှာတောင်းတင်ခဲ့ပါတယ်ရှင်။
England Premier England FA ဖလားတရားဆင်ရှုံးထွက်ပွဲစဉ်တွေကိုဒီကနေ့ကစားနေကြတာမှာ Manchester United အသင်းက Reading အသင်းကိုငကိုကိုမရှိနဲ့နိုင်သွားပါတယ်။ Man U အသင်းအတွက်ဂိုးတွေကိုတော့ Mata နဲ့ Lukaku တို့ကသွင်းပေးခဲ့တာပါ။တခြားပွဲစဉ်တွေမှာတော့ Wigan က West Brom နဲ့ Wigan တို့ကစားတာမှာ West Brom ကတကိုးကိုမရှိနဲ့နိုင်ပြီးတော့ West Ham ကလည်း Birmingham City ကိုငကိုကိုမရှိနဲ့နိုင်သွားပါတယ်။ Brighton နဲ့ဘုံမောက်ပွဲမှာတော့ Brighton က3ဂိုးတိုးနဲ့နိုင်ပြီးတော့Shrewsbury နဲ့ Stoke City ဘက်မှာတော့တကိုးစီတည်ကျသွားခဲ့ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းတွေတွေကိုတင်ဆက်ပေးကြပါတယ်ရက်ဆိုင်ထားရတဲ့ American ဆိုရလုပ်ငန်းတချို့ပြန်လည်လည်ပတ်နိုင်မှုသမ္မတ Donald Trump နဲ့ Congress လွှတ်တော်ခေါင်းဆောင်တွေအင်ဗီရိုမှာထပ်မံတွေ့ဆုံခဲ့ကြပြီမဲ့လို့အိန္ဒိယမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်ပေါ်ရက်တီချက်တွေကြောင့်ပြည်လည်မှုတော့မရခဲ့ပါဘူးလွှတ်တော်ကိုယ်စားလှယ်တွေနဲ့သတင်းပတ်ကုန်ချိန်မှာဆက်လက်ဆွေးနွေးညှိနှိုင်းမှုသမ္မတကတာဝန်ပေးခဲ့ပေမဲ့လို့အစိုးရလုပ်ငန်းတွေကိုလာရီနှစ်တွေနဲ့ချီပြီးရထားဖို့ပြင်ဆင်ထားတဲ့အကြောင်းကိုလည်းသတိပေးခဲ့ပါတယ်။ဒီအကြောင်း VOA အင်ပြူတော်သတင်းတောက် Pepsi Vita Kusawara သတင်းပေးပို့ထားတာကိုအောင်လွင်ဦးပြောပြပေးပါရှင်
။ဆိုရလုပ်ငန်းတချို့ရပ်ဆိုင်ထားရတာသတင်းသုံးပတ်ထဲရောက်လာတဲ့အချိန်ထိဗန်နာရီ3စီအတွက်ညှိနှိုင်းလို့မရသေးတဲ့အထက်မှာတော့ American တောင်ပိုင်း Mexico နိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်ကအထူးကအဟန္တာဖြစ်နေတာပါ။လွှတ်တော်ခေါင်းဆောင်တွေနဲ့အင်ပြူတော်မှာသမ္မတကတပတ်အတွင်းဒုတိယအကြိမ်တွေ့ပေမဲ့လည်းပြည်လည်မှုမရပဲဖြစ်နေပါတယ်။သမ္မတ Donald Trump ကတော့တတိုင်းကာမဲ့အစီအစဉ်ကို Congress လွှတ်တော်ရဲ့ထောက်ခံမှုမရရင်လည်းသူ့မိန့်နဲ့စောင့်နိုင်တယ်လို့ဆိုပါတယ
် We can call a national emergency and build it very quickly and it's another way of doing it but
နိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးအမြန်စောင့်လိုက်လို့ရပါတယ်ဒါကလုပ်လို့ရတဲ့နည်းတစ်နည်းပါဒါပေမဲ့လည်းစစ်ဆန်ညှိနှိုင်းတဲ့လုပ်ငန်းစဉ်အတိုင်းလုပ်မယ်ဆိုရင်လည်းလုပ်ဖို့ခွင့်ရပေးထားပါတယ်
သမ္မတ Trump ကတော့နေဆက်တတိုင်းကာဖို့ဒေါ်လာ5ဘီလီယံတောင်းခံထားပြီးအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်မှုနဲ့နေဆက်လုံခြုံရေးအသုံးစရိတ်တွေဆက်လက်ညှိနှိုင်းနေစေကာလမှာအမိမြေလုံခြုံရေးဝန်ကြီးဌာနရပ်ပေါင်း30လက်ပတ်သွားနိုင်မဲ့အစီအစဉ်တစ်ချက်ကိုအတိုက်ခံဒီမိုကရက်ပါတီကအောက်လွတ်တော်ဥက္ကဋ္ဌဖြစ်လာတဲ့ Nancy Pelosi ကကန့်လန့်ခဲ့တာကိုလည်းပယ်ချခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌကတော့အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရေးဦးစားပေးဖို့လိုတယ်လို့ပြောခဲ့တာပါ။
We really cannot resolve this until we open up government and we
ဆိုရတဲ့ငန်းတွေမလဲပတ်မချင်းဒီကိစ္စကိုလက်တွေ့ကြကြဖြေရှင်းလို့မရနိုင်ပါဘူးဒါကိုလည်းသမရကိုခက်ရှင်းရှင်းပဲပြောထားပြီးပါပြီ
လက်တလုံးမှာဆိုရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း၈သိန်းလောက်အလုပ်ဆင်းဝင်မရတာဓမ္မမဟုတ်ရင်လည်းအလုပ်ဆင်းပြီမဲ့လစာမရကြပဲဖြစ်နေရတယ်လို့အစိုးရဖန်တန်ဝင်နဲ့လက်ပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုနေရာတွေလည်းပိတ်ထားပါတယ်တယ်လို့တော့လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့အမေရိကန်လူထုကိုသမ္မတကတရားခံမလုပ်သင့်ဘူးလို့ဝေဖန်ပါတယ
် He resisted. In fact, he said he'd keep the government closed for a very long period of time.
သူကလက်မခံတာပါ။တကယ်တော့အစိုးရလုပ်ငန်းတွေကိုလရည်နှစ်တွေချီပြီးတော့တောင်အကြာကြီးရထားဖို့လဲသူပဲပြောခဲ့တာပါ
။သမ္မတ Trump ကတော့သူ့ဘက်ကပြင်ဆင်ထားတဲ့အခြေအနေကိုပြောခဲ့တာသာဖြစ်တဲ့အကြောင်းတုံ့ပြန်ထားတာပါ။ပြည်လည်မှုမရသေးတဲ့ညှိနှိုင်းမှုတွေသတင်းပတ်ကုန်ရက်တွေမှာလည်းဆက်လုသွားနိုင်မှုသမ္မတရဲ့အကြံပေးပုဂ္ဂိုလ်တွေနဲ့ဒီမိုကရက်တစ်ဘက်ကညှိနှိုင်းမဲ့သူတွေကိုသမ္မတကဖိတ်ကြားထားပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ပြည်တော်စုကိုအယွံမြောက်သေးတဲ့ကလေးဘဝမှာမိဘရင်းနဲ့အတူတရားမဝင်ရောက်လာကြတဲ့သူတွေကိုတရားဝင်နေထိုင်ခွင့်ပေးမဲ့ဥပဒေတရားကိုလည်းသမ္မတဘက်ကလက်ခံကောင်းလက်ခံမဲ့အရေးယောင်တွေပြသခဲ့တာပါ။ဆိုရလုပ်ငန်းတွေဒီစိတပိုင်းရထားရာအခုဆိုရင်သတင်းသုံးပတ်ထဲရောက်လာချိန်မှာပဲသမ္မတကတော့အစိုးရဝန်ထမ်းတွေကိုယ်တိုင်ကလုပ်ငန်းတွေရပ်ထားတာကိုထောက်ခံကြတယ်လို့လည်းပြောခဲ့တာပ
ါ The people that won't get next week's pay or the following week's pay
ဒီလိုဖြစ်ဖြစ်နောက်သတင်းပတ်တွေမှာပဲဖြစ်ဖြစ်လာစားများကြမဲ့လူတွေကိုတကယ်တမ်းသိသိချာချာကြည့်လိုက်ရင်သမ္မတကြီးခင်ဗျာဒါကပိုအရေးကြီးပါတယ်ဆက်လုသွားပါလို့ပြောကြလိမ့်မယ်ထင်ပါတယ်
ဆိုရလုပ်ငန်းတချို့ရပ်ဆိုင်ထားရတဲ့အတွက်ဝန်ထမ်းတွေလစာမရပဲအလုပ်ဆင်းနေရတာဥပဒေနဲ့မညီဘူးဆိုပြီးအစိုးရဝန်ထမ်းအလုပ်သမားတမကတစ်ခုကလည်းအစိုးရကိုတရားစွဲထားပါတယ်ဝန်ထမ်းတွေလစာမရပဲဖြစ်နေရတာလူမဆန်တဲ့လုပ်ရဖြစ်နေလဲပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အရင်တော့ကတော့ဒီဆယ်စုနှစ်တစ်ခုကျော်လောက် အိမ်ဖြူတော်မှာအိမ်မွေးတိရစ္ဆာန်လေးတွေဖြစ်တဲ့မီလီဆော့စ်ဘူရုနေရာရခဲ့ပေမဲ့လို့အခုသမ္မတဒေါ်နယ်ထရန့်လက်ထက်မှာတော့ဒီအစီလာကိုမတွေ့ရတဲ့အကြောင်းဒီပြောပါတယ်။နောက်ဒီဇင်မာလာအားလက်ရက်တွေမှာတော့သမ္မတအိမ်ဖြူတော်မှာအိမ်မွေးတိရစ္ဆာန်လေးတွေကဘလို့အခန်းကဏ္ဍတွေမှာပါဝင်ခဲ့ကြတယ်လဲဆိုတာကိုတော့အိမ်ဖြူတော်သတင်းတောက်ပက်စီဝီဒါကူဆာရာသတင်းပေးပို့ထားတာသတင်းကိုပဲမမျှတစင်အောင်ကပြောပြပေးပါအောင်ရှင
်။သမ္မတဥပမာမီတာစုရဲ့ခွေးကလေးဘူနဲ့သမ္မတဘုရှ်မီတာစုရဲ့ခွေးကလေးဘာနီတို့တွေဟာအိမ်ဖြူတော်ဒီဇင်မာအားလက်ရက်တွေမှာလူတွေကိုစိတ်ပျော်ရွှင်ကျဉ်းနှံ့စေတဲ့ခွေးကလေးတွေဖြစ်ခဲ့တာပါ။Christmas suit down zari ma le thuru ko the pi mai set le shi ba de tamara gro hong michelle obama ga thuru ye khwe kli ri ko akhu lo mai set pi ke ba de
most famous obamas we have bo and sunny
da ga ro jo ja le obama mi da su win ni ba da ga bo ba da ga ro sunny ba
aim phyu ro aim mwe tri san kli ri ga aim phyu ro mi da su ri atwet do apho phit ta ma ga aim phyu ro ma thuru ga tumu thu de gana ga ni pa win ni da ba သမရာဟောင်းဘုရှ်ရဲ့ခွေးကလေး Scottish Terrier အမျိုးအစား Bernie ကတခါတလေအင်ဖြူတော်မိသားစုတွေကိုစိတ်လက်ပျော်ရွှင်ပေါ်ပါအောင်ကူညီပေးတတ်ပါတယ်
။ Bernie, I know you want to be in my cabinet, but I've already given you an important job.
Bernie, အစိုးရအဖွဲ့ထဲမှာပါတင်တာကိုသိပါတယ်။ဒါပေမဲ့အရေးကြီးတဲ့ယာတုပေးထားပြီးသားလေ။ခွေးမလေး Bisley ကိုစောင့်ရှောက်ဖို့ပေါ့
။သမရာဟောင်းဘုရှ်ကသူ့ခွေးကလေး Bernie ကိုကြည်စဲနေတာပါ။ချာလူတိများခဲ့တဲ့အိမ်ဖြူတော်ကအိမ်မွေးတရိတ်ဆန်ကလေးတွေထဲမှာသမ္မတဘီလ်ကလင်တန်ရဲ့ Sox ဆိုတဲ့အကြောင်းကြီးသမ္မတဂျွန် F. ကန်နေဒီသမီးရဲ့ Macaroni လို့နာမည်ပေးထားတဲ့မြင်းပူလေးသမ္မတ Richard Nixon ရဲ့ Checker ဆိုတဲ့ခွေးကလေးတို့ပါဝင်ပါတယ်1952ခုနှစ်မှာဒုသမ္မတရွေးကောက်ခံမဲ့ Mr. Nixon ကိုတစိုးလက်ဆောင်တွေတရားမဝင်ရယူတယ်လို့ဆွဆွဲခံခဲ့ရတဲ့အတွက် Mr. Nixon ကသူ့ပိုင်ဆိုင်မှုအသေးစိတ်ကိုဖော်ပြခဲ့ရမှာသူလက်ဆောင်ရခဲ့တဲ့ခွေးကလေး Checkers ကိုသူ့ရဲ့ပိုင်ဆိုင်မှုစီးရင်မှာထည့်သွင်းဖော်ပြခဲ့ပါတယ်။1926ခုနှစ်မှာကျေးဇူးတော်နေ့ညစာစားပွဲအတွက်အိမ်ဖြူတော်ကိုပေးပို့ခဲ့တဲ့ Raccoon ဝက်ဝံကလေး Rebecca ကိုသမ္မတ Calvin College ကမတက်ပဲအိမ်မွေးတရိတ်ဆန်အဖြစ်မွေးထားခဲ့ပါတယ်။အိမ်ဖြူတော်အိမ်မွေးတရိတ်ဆန်နေထဲမှာအထင်ရှားဆုံးကတော့သမ္မတ Warren G. Harding ရဲ့ခွေးကလေး Lady Boy ပဲဖြစ်တယ်လို့အိမ်ဖြူတော်သမိုင်းပညာရှင်ကပြောပါတယ
် Warren G. Harding'sdog Lady Boy. I mean, he was really, I think, sort of the first.
ဒီကထင်ရှားကြော်ကြားတဲ့ခွေးလေးပါ။သူက Easter Jack ဦးလိမ်ပွဲမှာပါဝင်ခဲ့ပါတယ်။အိမ်ဖြူတော်သမ္မတစီးဝေးတွေအတွက် Lady Boy မှာသူ့ကိုယ်ပိုင်ထိုင်ခုံလေးလည်းရှိပါတယ်။ဒီခွေးလေးက1920ခုနှစ်တည်းတုန်းကသတင်းမီဒီယာတွေရဲ့အာရုံစိုက်စရာဖြစ်ခဲ့တာပေါ့ဗျာ။
အမေရိကန်မှာလူအတော်များများကခွေးတွေကြောင်တွေမွေးကြပါတယ်။အိမ်မွေးတရိတ်ဆန်တွေမွေးတာစာနာတတ်တဲ့စည်ရင်းရှိကြောင်ပြသရာရောက်တယ်လို့ဒီလိုတရိတ်ဆန်ကလေးတွေမွေးတာကြောင်အများကသမရရဲ့စည်ရင်းကိုပို့ပြီးနှစ်သက်သဘောကျလာစေတယ်ဆိုတဲ့တာတကားကခွေးကလေး Lady Boy ကစခဲ့တာဆိုရင်မမှားပါဘူးလို့အိမ်ဖြူတော်သမိုင်းပညာရှင် Matthew Costello ကထပ်လောင်းပြောကြားခဲ့ပါတယ်။လက်ရှိသမ္မတ Trump နဲ့သမ္မတကတော် Melania တို့ကတော့ဒီနှစ်မှာဒီအစင်လာတွေကိုချိုးဖောက်ပြီး Christmas suit down နာမှာမိသားစုအိမ်မွေးတရိတ်ဆန်တွေမပါဝင်ခဲ့ပါဘူးရှင
်။မမျှတခြင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာတခွေအစည်းအဝေးကိုတင်ဆက်ပေးကြပါမယ်။ဒီမိုကရေစီနိုင်ငံတွေမှာတော့လူမှုအုပ်ချုပ်ရေးအဖွဲ့ကိုအများကနေရွေးချယ်တင်မြှောက်ထားတာဖြစ်ပေမဲ့လည်းမြန်မာနိုင်ငံမှာတော့မြို့နယ်အစ်စ်တွေကနေစလို့အုပ်ချုပ်ရေးအဖွဲ့ကိုပြည်ထရေးဝန်ကြီးကရွေးချယ်ခန့်အပ်တာဖြစ်ပါတယ်။ဒီလိုလူမှုနဲ့ဓာတ်ရိုက်ထိတွေ့ရတဲ့အထွေထွေအုပ်ချုပ်ရေးကဏ္ဍတွေကိုပြည်ထရေးဝန်ကြီးလက်အောက်ကနေပြောင်းရွှေ့တဲ့ကိစ္စကိုတော့သေချာစမ်းစစ်မှုတွေနဲ့စနစ်တကျလုပ်တင်နေဆိုပြီးတော့တုံ့တက်မှုတွေလည်းရှိနေပါတယ်။အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ရှင်။
ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်အောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနအောက်ကိုပြောင်းရွှေ့တော်မှာဖြစ်တယ်လို့သမရယုံဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးဇော်ထေးကပြောဆိုထားပါတယ်။ဒါကြောင့်မြို့နယ်အုပ်ချုပ်ရေးမှူး KI အုပ်ချုပ်ရေးမှူးတွေဟာပြည်အောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနအောက်ကိုရောက်ရှိတော်မှာပဲဖြစ်ပါတယ်။အခုချိန်မှာတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်အောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနအောက်ကိုပြောင်းရွှေ့ဖို့လုံထုံးလုံနီးရဆက်လက်ဆောင်ရွက်နေကြပါတယ်။အဲ့ဒီပြောင်းလဲမှုကိုတော့ကြိုးဆိုကြတဲ့သူတွေလည်းရှိတယ်လို့အဲ့ဒီထက်ကောင်းတဲ့အစီအစဉ်တွေကိုလှုပ်ဆောင်တင်နေဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။တရားလွှတ်တော်ရှင်နေဦးကြည်မြင့်ကတော့အဲ့ဒီလိုပြောင်းလဲတာကိုကောင်းမွန်တဲ့ပြောင်းလဲမှုအဖြစ်မြင်တယ်လို့သူ့အမြင်ကိုအခုလိုပြောပါတယ
်ဒီထွေးဥကအကုန်လုံးကိုသူကကုကဲထားတာပေါ့နော်မတရားသူကြီးတွေကိုပင်လင်း ထွေးအုပ်မြို့နယ်အစည်းအဝေးတွေကိုထွေးအုပ်အမိန်နဲ့တဲ့နေရတယ်အဲ့မှာထွေးအုပ်ကအရန်ဩဇာကြီးနေပါဗောနော်နောက်တစ်ခါအုတ်ချိုးရေးရန်ညားကြီးတစ်ခုလုံးဒီစီပင်သားတွေကအစအကုန်လုံးအထွေးအုပ်ကပဲကင်ထားတယ်သူတရားဝန်ကြီးဌာနရှိတယ်အဲ့တော့ဌာနဘောင်းဆောင်ကိုဗောနော်ထွေးအုပ်ကခေါ်တဲ့အစည်းအဝေးတဲ့ရတယ်ထွေးအုပ်ကပဲလမ်းညွှန်တဲ့ဟာတွေလုပ်ရတယ်အဲ့တော့ထွေးအုပ်ကအမတန်ကိုတိုင်းပြည်မှာအုတ်ချိုးရန်ညားမှာသူကအဓိကကြားတဲ့အဖွဲ့အစည်းဖြစ်နေအဲ့ဒီအဖွဲ့အစည်းကြားလာမလို့ဒီအဖွဲ့အစည်းကသမရယုံရောက်လာတယ်မလို့သမရရဲ့အာဏာလုတ်ပိုင်ခွင့်နဲ့ပိုးရှိလာပြီးတော့ပိုးပြီးတော့အုတ်ချိုးရန်ညားကောင်းလာမယ်လို့ဆရာတို့အဲ့လိုပြောလင်းတာပေါ့နော
်ဒါပြင်အဲ့လိုဝန်ကြီးဌာနပြောင်းလိုက်ပြီးမယ်လဲကောင်းမွန်တဲ့ပြောင်းလဲမှုကိုပေါ်ဆောင်နိုင်ဖို့အုတ်ချိုးရေးပိုင်းမှာတောင်းတင်းတဲ့ဝန်ထမ်းတွေပြည်သူတွေယုံကြည်ရတဲ့အုတ်ချိုးရန်ညားတွေကိုပေါ်ဆောင်ပေးနိုင်မယ်အုတ်ချိုးရေးသမားတွေလိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်နိုင်ငံရေးလှိလာသူတယောက်ဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့အဲဒီလိုအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုကြည်အောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနအောက်ကိုပြောင်းလဲလိုက်တဲ့အခါလှိလာဆန်စစ်ချက်တွေဘယ်လောက်ထိလုပ်ထားတယ်မလုပ်ထားဘူးဆိုတာကိုမသိရတဲ့အတွက်တန်တရားတွေစိုးရင်ကြောက်ကြမှုတွေဖြစ်မိတယ်လို့ဆိုပါတယ
်ဥပမာဟလာကြားနေရတဲ့သတင်းတွေအရမြို့နယ်မှာပဲဖြစ်ဖြစ်ခရိုင်မှာပဲဖြစ်ဖြစ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာနော်အခြားဦးစီးဌာနတွေရဲ့အပေါ်မှာရောက်နေတယ်ဆိုတဲ့သဘောမျိုးလည်းပဲတွေ့ရတယ်အဲ့တော့ဆိုလိုချင်တဲ့သဘောကဟဟလာမျိုးနယ်တစ်ခုမှာပဲဖြစ်ဖြစ်ခရိုင်တစ်ခုမှာပဲဖြစ်ဖြစ်ဦးစီးဌာနအားလုံးဟာအဲ့ဒီဦးစီးဌာနရဲ့ဦးစီးမှုတွေအားလုံးဟာနော်ဒန်းတူရည်တူအနေအထားမျိုးရှိဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အဖက်ဘက်ကနေစမ်းစစ်ပြီးပြုပြင်ပြောင်းလဲနိုင်မှသာလျှင်နော်ဟိုစနစ်ကျတဲ့အပြောင်းလဲတစ်ခုကိုဖော်ဆောင်နိုင်မယ်လို့မြင်တယ်ဒါပေမဲ့အဲ့ဒီပို့အရေးကြီးတာကတော့အုပ်ချုပ်ရေးရန်တရားနဲ့ပတ်သက်ရင်နော်ဒီမိုကရေစီကိုအခြေခံတဲ့ဒီမိုကရေစီအုပ်ချုပ်ရေးရန်တရားတစ်ခုကိုဖော်ဆောင်နိုင်မှကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲနဲ့ဟန်ချက်ညီတဲ့ခြေလှမ်းတစ်ခုဖြစ်လာနိုင်မယ်လို့မြင်တယ
်။ငိမ့်စားမြို့နယ်အုပ်ချုပ်ရေးမှုဦးမင်းခိုင်ကတော့မြို့နယ်အုပ်ချုပ်ရေးမှုခရိုင်အုပ်ချုပ်ရေးမှုတွေဟာအစိုးရရဲ့မူဝါဒကိုအောက်ခြေမှာဖော်ဆောင်ရတဲ့သူတွေလည်းဖြစ်တဲ့အတွက်အဲ့ဒီလိုပြောင်းလဲမှုကိုကောင်းမွန်တဲ့ပြောင်းလဲမှုအဖြစ်ယုံကြည်တယ်လို့လည်းအခုလိုပြောပါသေးတယ်
။ခရိုင်အုပ်ချုပ်ရေးဦးစီးဌာနကတော့အမှန်တော့ဒါအစိုးရရဲ့စိတ်ပိုင်းတစ်ခုပေါ့အစိုးရစိတ်ပိုင်းတစ်ခုဆိုတော့အစိုးရရဲ့မူဝါဒကိုတက်ရိုက်အကောင်အထည်ဖော်ရတဲ့ဌာနလို့လည်းပြောရတာပေါ့နော်ပြည်ထောင်စုအစိုးရအဖွဲ့ကအခုလိုရွှေ့တယ်ဆိုတော့အပိုင်းကတော့ပေါ့နော်ပြည်ထောင်စုအစိုးရအဖွဲ့ကတကယ်အစိုးရရန်တရားကြီးတစ်ခုကိုဦးတည်ပြီးဆောင်ရွက်မယ်ဆိုတော့ဒါရည်ရွယ်ချက်သဘောဖြစ်တာပေါ့နော်ဆိုတော့တို့တို့မှမဟာပြူပါရှိပါလိမ့်မယ်နော်ဘာလို့လဲဆိုတော့ပြည်ထရေးရည်ပြီးတော့အစိုးရအဖွဲ့ရုံးအောက်ကိုရွှေ့တယ်ဆိုတာပိုကောင်းအောင်လုပ်ဖို့ရွှေ့တာပေါ့နော်ဒီရကြကနော်အဲ့တော့ကျွန်တော်တို့နားလေတာအဲ့လိုနားလေထားတာပေါ့အဲ့တော့ပိုကောင်းတဲ့မဟာဗျူဟာတွေတော့ရှိလာလိမ့်မယ်လို့ထင်ပါတယ
်ဒေါက်တာရံမျိုးသိန်းကတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုဘယ်လိုပဲပြောင်းလဲပြောင်းလဲအုပ်ချုပ်ရေးရန်ရည်တွေနဲ့ပတ်သက်ရင်တော့ဒီမိုကရေစီအခြေခံတဲ့အရာကသာအဓိကကြတယ်လို့ဆိုပါတယ
်ဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အဓိကလိုအပ်နေတာအဲ့ဒီပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆိုတာအဲ့ဒီဌာနနဲ့ပတ်သက်ပြီးတော့စနေတကြလေးလာဆန်းစစ်မှုတွေတုံးတက်မှုတွေသူတေသနာပြုတ်မှုတွေကိုကြိုတင်ပြီးတော့လှုပ်ထားနိုင်မှအဲ့ဒီတွေ့ရှိချက်တွေအားလည်းပဲခုနပြောတဲ့ဟလာဟိုလွတ်လပ်တဲ့ဗက်မလိုက်တဲ့အမှန်ကန်တဲ့စစ်မှန်တဲ့အချက်လက်တွေဖြစ်ဖို့လိုအပ်တယ်အဲ့ဒီအပေါ်မှာအခြေခံပြီးတော့လိုအပ်တဲ့စီမံချက်တွေလုပ်ငန်းစဉ်တွေကိုရေးဆွဲပြင်ဆင်ထားနိုင်မှဟလာအချိန်တိုအတွင်းမှာအကောင်းဆုံးပြုပြင်ပြောင်းလဲနိုင်ဖို့ဆိုတာဖြစ်နိုင်မှာဒါပေမဲ့လက်ရှိကျွန်တော်တို့ကြားနေသိနေမြင်နေရသလောက်တော့အဲ့ဒီလိုပြင်ဆင်မှုတွေကိုစနစ်တကျလှုပ်ထားသလားမလှုပ်ထားသလားဆိုတာကိုဟိုတိတိကျကျမသိရဘူးအဲ့ဒီအတွက်ကြောင့်မလို့ဒီအပြောင်းလဲပေါ်မှာဆက်ဆက်ပြီးတော့ဟလာဟိုစိုးရိမ်မှုတန်တရားရှိမှုတွေတော့ရှိတယ်ဒါပေမဲ့အရေးကြီးတာကတော့ဘလို့အပြောင်းလဲပဲလှုပ်လို့နော်ဒီမိုကရေစီအစိုးရလက်ထက်ပြည်သူလူထုကမဲပေးပြီးရွေးချယ်လိုက်တဲ့အစိုးရလက်ထက်မှာပြည်သူလူထုအပေါ်မှာကြနေတဲ့ဝင်တော့ဝင်ပိုးတွေကိုရှော့ချနိုင်နေဆိုရင်တော့ပြည်သူလူထုရဲ့ယုံကြည်မှုနဲ့ထောက်ခံမှုကိုရလာနိုင်တယ်လို့မြင်တယ
်။ဒါပြင်အဲ့ဒီလိုအုပ်ချုပ်ရေးမှုတွေနဲ့ပတ်သက်တဲ့ဥတွေကိုပြည်ထောင်စုလွတ်တော်ကရေးဆွဲပြီးပြဋ္ဌာန်းလိုက်တယ်ဆိုရင်အခုလိုပြောင်းရွှေ့ရာတွေထပ်ပေါ်ပြီးအကျိုးရှိနိုင်မယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုတာဝန်ယူရတော့မယ့်ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနကိုတော့အခုအစိုးရလက်ထက်မှာဖွဲ့စည်းခဲ့တာဖြစ်ပြီးအခုလက်ရှိပြောင်းစုဝန်ကြီးတာဝန်ကိုတော့ဦးမင်းသူကတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမကသတင်းအေဂျင်စီကနေ VOA ကိုပေးပို့ထားတာပါ
။
မြန်မာတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူ့အကြောင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ကိုဇွဲရန်နိုင်ဟာတမယိုးကျစုတ်တန်နဲ့ဆေးရောင်မသုံးမဲ့နဲ့ပကြီကားတွေကိုဖန်တီးသူဖြစ်ပါတယ်။သူဟာမြန်မာနိုင်ငံမှာတစ်ချိန်လုံးကတရားမဝင်ကြေညာဖျက်သိမ်းခဲ့တဲ့ငွေဆက်ကူတွေကိုအ धिक အသုံးပြုပြီးတော့ပကြီကားတွေကိုဖန်တီးနေတာပါ။အခုခေတ်လူငယ်တွေအနေနဲ့တစ်ချိန်လုံးကမြန်မာငွေဆက်ကူတွေရဲ့အကြောင်းအခွန်တစိမ့်ခေါင်းတွေရဲ့အကြောင်းသိရှိအောင်မေ့စေဖို့အခုလိုပကြီကားတွေဖန်တီးတာလို့ပြောပါတယ်။သူ့အကြောင်းအစီအစဉ်မှာကိုကောင်းစံဟင်းကရိုက်ကူးထားပါတယ်။
ပထမတော့ဒါကျွန်တော်ရဲ့ဒီပကြီဆိုင်ရာခရစ်ချင်းပြီးလို့ရှိရင်ကျွန်တော်ကအမှကျွန်တော်ရဲ့ပကြီကတက်တက်မဟုတ်ဘဲနဲ့ဒါကျွန်တော်တို့ဒီဟိုဒီသမိုင်းကိုဝင်လို့ရတဲ့တပြင်းပေါက်တစ်ချက်လို့ထပ်ပြီးတော့မြင်ရတယ်ဗျာနော်ဆိုတော့အဲနောက်ဒီပတ်စံအောင်းတွေကဒါဟိုပျောက်ပျောက်သွားတော့မဲ့သဘောပေါ့နော်အဲတော့နောက်လူငယ်တွေဒီပတ်စံတွေကိုလည်းမြင်ခွင့်ရအောင်ပြီးလို့ရှိရင်ဒီပတ်စံနဲ့ပတ်သက်တဲ့သမိုင်းကြောင်းတွေကိုပြန်ပြီးတော့လေ့လာခွင့်ရအောင်ပြီးလို့ရှိရင်ဒီပတ်စံဖြတ်သိမ်းတဲ့အတွက်ပြည်သူတွေရဲ့ဒီတောက်ကတွေပေါ့အဲဒီဒါတွေပါပြန်ပြီးတော့မြင်ခွင့်ရအောင်ဆိုပြီးတော့အဲလိုစတိုရီတစ်ခုလို့သမိုင်းတစ်ခုလို့ပြန်ပြီးတော့ဝင်ရောက်လို့ရတဲ့ဟိုပစိကတရားပုံစံမျိုးကျွန်တော်ပကြီကျောင်းဆင်းရင်တော့ကျွန်တော်မှာဘာလဲဒီစီးတစ်ခုကိုဆက်ရှာပွေတဲ့အချိန်မှာ2009ပေါ့2009ဆိုတော့ဒီအဲ့အချိန်ကဒီစီးဆိုတာလက်ထက်ပဲရှိသေးတယ်အဲ့အချိန်မျိုးမှာစင်စာလည်းအရန်ကိုတင်းကြတယ်ပေါ့အဲ့အချိန်မျိုးမှာပြီးလို့ရှင်ကျွန်တော်ကပကြီကားကိုရေးတဲ့အခါကျတော့ဒီပကြီကားတက်တက်မဟုတ်ဘဲနဲ့ကျွန်တော်ဒီပကြီကားနဲ့ပတ်သက်တဲ့စကားတွေကျတော့ဒီကိုစားပေါ့နိုင်ငံကိုစားပဲဖြစ်ဖြစ်လူကိုစားပဲဖြစ်ဖြစ်အဲ့လိုစကားအကြောင်းအရာတွေပေါ့ဥပမာကာတွန်းတစ်ခုလိုအဲ့လိုစကားဆိုတဲ့အဲပကြီကားမျိုးကရေးချင်တယ်တခြားနိုင်ငံတွေမှာတော့ဒီတခြားပကြီကားတွေမှာတော့ဟိုပါဒီပဒင်းစာတို့ဝတ်စာတို့ဘာလို့ဒီ mix media အနေနဲ့သူကသုံးတာတွေ့တယ်နော်ကျွန်တော်ကအဲ့ဒါကိုကျွန်တော်ဘာလဲခရစ်ယာန်လို့ရင်ကောင်းမလဲအဲ့လိုရှာဖွေပြီးတော့စဉ်းစားကြည့်တော့အဲ့မှာကျွန်တော်ဒီပတ်စံကိုပတ်စံအဟောင်းတွေကိုကျွန်တော်တာတွေ့ဟဲ့ပတ်စံအဟောင်းတွေတဲ့မှာတုံးနေတယ်ပြန်ပွဲကတော့ကျွန်တော်တပွဲပဲပြန်လို့ပါတယ်ပြီးတော့နိုင်ငံတကာပွဲတွေတော့ဒီပြတတ်တဲ့ expression ပုံစံမျိုးတော့တော်တော်များများရှိတယ်အခု30လောက်တော့ရှိတယ်ဆိုကျွန်တော်တည့်ရတဲ့လောက်တော့ဟိုကဘာမှလည်းဒီခေါ်လဲနဲ့ပတ်သက်ပြီးတော့တော်တော်ကိုထွန်းထွန်းကကရှိနေတယ်လူငယ်တွေအတွက်ကတော့အခုနောက်ပိုင်းကတော့ဒီအရန်ကိုဟိုပွင့်လင်းလာတဲ့သဘောကြီးပါဒါပေမဲ့အင်တိုက်ရတဲ့လောက်တော့သိမတွေ့ရသေးဘူးဆိုတော့ဒီဥပမာနိုင်ငံတကာကဒီဟိုဖိတ်ခေါ်တဲ့ပုံစံမျိုးတွေဒီကိုတူကိုရာသွားမယ်ဆိုရင်တော့သွားလို့ရတဲ့လမ်းကြောင်းတွေဒီ Google မှာအများကြီးရှိတယ်သူတို့ဖိတ်ခေါ်တာလေတော့ဟိုတတ်နိုင်မယ်ဆိုရင်တော့ဒါသွားလို့ရတဲ့ပုံစံမျိုးတွေရှိတယ်အခုနောက်ပိုင်းကဘာမှာဒီတီဖန်တင်းမှုပိုင်းဆိုင်ရာကိုအဓိကအသားပေးလာတဲ့သဘောရှိတယ်နိုင်ငံတကာမှာတော့လူငယ်တွေမှာလည်းဒီမူဒီရှာဖွေတွေ့ရှိမှုပေါ့ဒီဆရာကျောင်းဝတ်တင်သလောက်ဆရာတင်သလောက်ပုံစံမျိုးမဟုတ်ဘဲနဲ့ကိုပိုင်ထပ်ပြီးတော့ရှာဖွေတဲ့စာတန်းတစ်ခုလိုအဲမျိုးပေါ့ဟိုဖန်တီးမှုတစ်ခုအဲမျိုးကပ်ဖို့ဟိုရောက်တင်တယ်ပေါ့နော်
ကြောင်းစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒိုင်းလေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်2019ခုနှစ်ဇန်နဝါရီလ5ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 933ကနေလှိုင်းလက်မီတာ190 kHz 1505တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာပြန်လည်တင်းမြတ်ရေးရုံချီမှုတိဆောက်ရေးဘာတွေလိုနေသလဲဆိုတာကိုဆွေးနွေးမှာပါမကြသေးခင်တုန်းကပဲတက်ကြီးစာပေပညာရှင်တွေကတော့ဝဲမှာစစ်တောင်းလိုင်းရဲ့အကြီးအကဲဟောင်းကိုအယူအသေးပေးဆက်ဆံတဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်မှာဝေဖန်တယ်ထုတ်ပြမယ်လေဝန်ကြီးချုပ်ကတော့ပြန်လည်တင်းမြတ်ရေးအတွက်ကိုရည်ရွယ်တယ်ဆိုပြီးသူကတုံ့ပြန်ထားပါတယ်ဆိုတော့ဒီလိုတစ်ချိန်ကပြည်내သူတွေနဲ့ရင်းနှီးတဲ့ဆက်ဆံရေးတွေဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့ပြန်လည်တင်းမြတ်ရေးရုံချီမှုတိဆောက်ရေးတွေအတွက်ဘလောက်ထောက်ကူဖြစ်နိုင်တယ်လဲအမျိုးသားပြန်လည်ညညာစီနဲ့ယုံကြည်မှုတိဆောက်ရေးအတွက်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုအဓိကထားဆွေးနွေးသွားမှာပါဆိုတော့ကျွန်တော်ပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့ဒီနိုင်ငံရေးအကျဉ်းသားများကိုကြီးဆောက်ရှောက်ရေးအသင်းတွဲဖက်တွင်းမှုဥပိုလ်ကြီးနောက်တင်းစားဆရာဦးတီယာသူတို့လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်တို့အရင်ဆုံးပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သူစာစစ်ချက်တွေကိုအရင်ကြားကြပါလေဆိုတော့ဒီဝန်ကြီးချုပ်ကဟိုကတော့ခဲ့တဲ့ဒီလုခဲ့တဲ့လုရဲ့အပေါ်မှာဒီဘဝင်မကျတဲ့သဘောထားတွေပြောခဲ့တဲ့အထက်မှာဆိုရင်တော့ဒီဟိုလုပ်ဖို့ကင်ဘက်တွေအဟောင်းတွေအစ်စ်တွေပေါ့နော်နောက် NLD ပါတီကလွတ်တော်အမတ်တွေပါဝင်နေပယ်အသီးသီးကပါလာလဲတွေ့ရပါတယ်ဆိုတော့ကိုဘိုးကြီးရဲ့ဒီဝန်ကြီးချုပ်ကဒီပြန်လည်တင်းမြတ်ရေးအတွက်ဒီအာဃာတမထားချောင်းပြကျင်တာလို့ဆိုရင်လည်းဒီခြေလန်းလက်တွေဒီရည်ရွယ်ထားတဲ့အတိုင်းဥတီချက်ကိုရောက်ပါရဲ့လားခင်ဗျာ
ဟုတ်တကယ်တမ်းကျတော့ဒီဝန်ကြီးချုပ်အနေနဲ့အသွင်ကူးပန်းရေးကာလတရားမျှတမှုဆိုတဲ့အကြောင်းကိုသေချာချာလေ့လာဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်တကယ်တမ်းကျတော့အသွင်ကူးပန်းရေးကာလတရားမျှတမှုဆိုတဲ့ဆိုတော့ကဒီအာဏာရှင်အစိုးရကနေပြီးတော့အရသာအစိုးရကိုပြောင်းနေတောင်းဝန်ပြည်သူလူထုရွေးချယ်တဲ့အစိုးရကိုပြောင်းနေဆိုတဲ့အချိန်မှာလုပ်ကိုလုပ်ဆောင်ရမယ့်အချက်တွေပါအဲ့ဒီအချက်တွေမှာတော့အဓိကဖြစ်အချက်၄ချက်ရှိပါတယ်အဲ့တော့ကဒီအမှန်တရားပေါ့အမှန်တရားရှာဖို့ရေးဒါတကယ်လို့တောင်အာဖရိကနိုင်ငံတို့ဘာလို့မှာတော့ဒါကိုအမှန်တရားဒီပေါ်ထိုးရေးကော်မရှင်တို့ကမျိုးဖွဲ့စည်းပြီးတော့အတိတ်တုန်းကဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေထဲမှာကျူးလွန်နေတဲ့သူတွေရှိမယ်ခံရတဲ့သူတွေရှိမယ်အဲ့ဒီနှစ်ဖွဲ့နှစ်ဖက်စလုံးကဒီအမှန်တရားပေါ်ထိုးရေးကော်မရှင်မှာလာပြီးတော့ဖွင့်ရဝန်ခံရတယ်ရှိပါတယ်အဲ့လိုမျိုးအဆင့်လိုက်သွားရတဲ့ကိစ္စတွေရှိပါတယ်ပြီးတဲ့အခါကျတော့မှ justice အဲ့တော့ကဒီတရားမျှတမှုကိုရှာဖွေရေးပေါ့အဲ့လိုတရားမျှတမှုကိုရှာဖွေရေးဆိုတဲ့အခါမှာလေဒီမြန်မာနိုင်ငံမှာအမျိုးသားပြည်နယ်တင်းမြတ်ရေးလို့ပြောလိုက်လို့ရှိရင်အရင်တော့ကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေကသူတို့ကိုထောင်ထဲကိုပြန်ထည့်လိုက်မယ်လို့သူတို့ယုံကြည်ထားတာမျိုးတွေရှိပါတယ်။တကယ်တမ်းကျတော့ဒီဖြစ်စဉ်တွေမှာထောင်ထဲကိုထည့်တယ်ဆိုတာမျိုးတစ်ခုလည်းမဟုတ်ဘဲနဲ့အခြားနည်းလမ်းတွေအများကြီးရှိပါသေးတယ်။ဒါကလည်းနိုင်ငံတကာမှာလက်တွေ့ကျင့်သုံးနေတဲ့ဟိုကျင့်သုံးနေတာတွေပါ။အဲ့နည်းလမ်းတွေကတစ်ခုကတော့အဲ့လိုကျူးလွန်ခဲ့တဲ့သူတွေကနေပြီးတော့သူတို့ကျူးလွန်ခဲ့တဲ့အမှားတွေကိုသိပြီးတော့အဲ့ပုံမှာတာဝန်ခံတယ်ပြည့်တဲ့အခါကျတော့အဲ့ဒါကိုကျူးလွန်ခံရတဲ့သူတွေကိုပြန်ပြီးတောင်းပန်တယ်ဆိုတဲ့ဟာမျိုးရှိပါတယ်ဒီလိုမျိုးကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေကတောင်းဝန်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်ခဲ့တဲ့သူတွေကပြန်တောင်းပန်တယ်ဆိုလို့ရှိရင်ဒါကပြဿနာတစ်ဝက်လောက်ကိုပြည့်တယ်တော့စီတဲ့ဟာမျိုးတွေရှိပါတယ်ပြည့်တဲ့အခါကျတော့ပြန်လဲကူစားပေးရေးပေါ့တကယ်ကျူးလွန်ခံရတဲ့သူတွေကိုဘယ်လိုပုံစံမျိုးတွေနဲ့ပြန်လဲကူစားပေးမလဲဒီလိုမျိုးကူစားပေးတဲ့အခါမှာတူးချင်းကိုကူစားပေးရတာရှိသလိုအစုအဖွဲ့လိုက်ပေါ့ collectively ပေါ့ဒီလိုမျိုးကုစားပြရတာကြီးလည်းရှိပါတယ်။ပြီးရင်အလားတူဖြစ်ရမျိုးတွေမထပ်မဖြစ်အောင်ဆိုပြီးတော့ institutional reform လို့ခေါ် reform လို့ပြောတဲ့ဒီအဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲရတာကြီးရှိပါတယ်။အဲ့လိုပြုပြင်ပြောင်းလဲတဲ့အခါမှာစစ်တပ်ကိုပြုပြင်ပြောင်းလဲရတာရှိတယ်၊ရဲကိုပြုပြင်ပြောင်းလဲရတာတွေရှိတယ်၊ဒီတရားရေးကိုပြုပြင်ပြောင်းလဲရတာတွေရှိတယ်၊အချင်းထောင်ကိုပြုပြင်ပြောင်းလဲရတာတွေရှိတယ်။အဲ့လိုပြုပြင်ပြောင်းလဲရတဲ့ကိုအစင်လိုက်လှုပ်ဆောင်သွားပါတယ်။အဲ့လိုလှုပ်ဆောင်သွားတဲ့အခါကျတော့အမျိုးသားပြည်နယ်တင်မြေကိုအထောက်အကူဖြစ်စေတယ်၊အမျိုးသားပြည်နယ်တင်မြေကိုလွှဲကူစေပါတယ်။
ဟုတ်ကဲ့ ဆိုတော့အခုလက်ရှိဒီဝန်ကြီးချုပ်ကတော့သူကတော့ဒီအာဂရာမထားချောင်းကိုသူ့အနေနဲ့ဟိုနမူနာပြခြင်းနဲ့အနေနဲ့လောက်တယ်ဆိုတော့သဘောမျိုးသူကပြောတယ်ဆိုတော့သူမှန်းထားတယ်လို့အခုဒီလောက်ရက်ကဟိုဟိုဒီမှန်းချက်နဲ့နှက်တွက်ဟိုမကိုက်ဘူးဆိုတဲ့သဘောမျိုးပြောနိုင်လားကိုဘူးကြီ
းအခုချိန်မှာတော့မှန်းချက်နဲ့နှက်တွက်မကိုက်ဘူးလို့ပြောလို့ရပါတယ်ဒီလိုမျိုးဥမာကျွန်တော်တို့ဒီကျွန်တော်ကိုယ်တိုင်လည်းထောင်ချခဲ့ပါတယ်ဟိုဒီလိုစစ်ထောက်လိုင်းရေးပေါ်ကြီးခင်ညိုရဲ့ဒီအမိတ်ကြီးနဲ့ကျွန်တော်တို့ကဖန်စီနှိပ်စက်ခြင်းကိုခံခဲ့ရတယ်။ဒါပေမဲ့ကျွန်တော်တို့ဒီမှာအာဂါဒရှိလာဆိုရင်ကျွန်တော်တို့ကအာဂါဒတော့ကျွန်တော်တို့ကထားတော့မဟုတ်ဘူး။ကျွန်တော်တို့ကစနစ်ကိုပြုပြင်ပြောင်းလဲဖို့ကြိုးစားနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီစနစ်ကိုဥဆောင်နေတဲ့လူတွေကလည်းတာဝန်ရှိပါတယ်။ဥပမာကျွန်တော်ကိုဆိုရင်ဒီ1990မတ်တာမှာစစ်ထောက်လိုင်းရေးလာဖန်တယ်။လာဖန်တဲ့အချိန်မှာလာဖန်ပြီးကျွန်တော်ထောင်ချလိုက်တယ်ပေါ့။ထောင်ချပြီးတော့ကျွန်တော်ထောင်အပ်ပြန်လွတ်လာပြီးတဲ့အချိန်မှာအဲ့ဒီစစ်ထောက်လိုင်းရေးကကျွန်တော်ကိုတွေ့တဲ့အချိန်မှာသူကကျွန်တော်ကိုနည်းနည်းချင်းမဆန်ရဲဘူးနဲ့သူကပုံချောင်နေလိုက်ရှိတယ်။အဲ့အချိန်မှာကျွန်တော်ကသူ့ကိုတွေ့ပြီးတော့ကျွန်တော်သူ့ကိုရှင်းပြတာရှိပါတယ်။ဥမာခြေနေရသူတို့နဲ့အမြင်မတူတဲ့သူကိုဖမ်းတယ်ဆိုရင်တော့ဥပေရဖမ်းရမယ့်ဟာတွေရှိပါတယ်။ကျွန်တော်တို့ကိုဖမ်းတဲ့အချိန်မှာဖမ်းရမ်းမပါဘူး။ပြီးတဲ့အခါကျဖမ်းပြီးတဲ့အခါမှာကျွန်တော်နှိပ်စက်ခွင့်ဆိုတာမရှိဘူး။ဒါကတည်ရင်ဥပဒေရလည်းတားမြစ်ထားတာရှိပါတယ်။အဲ့တော့ကျွန်တော်ကိုနှိပ်စက်ခဲ့တယ်။အဲ့လိုပဲမျှတတဲ့တရားစီရင်မှုကျွန်တော်ကမရခဲ့ဘူး။တရားတွေအတွက်ဒီစစ်ထောက်တိုင်းရေးတွေမှာတာဝန်ကိုရှိတယ်။အဲ့တော့အဲ့ဒါတွေကိုကျွန်တော်တို့ကရှင်းပြတယ်။ရှင်းပြပြီးတဲ့အခါကျတော့ဒီလိုမျိုးရှင်းပြဒီလိုမျိုးသူတို့ကျူးလွန်နေကျွန်တော်ကိုနှိပ်စက်တယ်ဆိုတော့အရာဆုံးမှုဖြစ်တယ်။ဒီဟာကိုသူတို့သိဖို့လိုတယ်။အဲ့တော့ကိုကျွန်တော်ကဒီထောက်တိုင်းရေးကိုရှင်းပြတယ်။နောက်လူတွေကိုဒီလိုထပ်မဖြစ်အောင်လို့ကျွန်တော်ကရှင်းပြနေတာဖြစ်တယ်။တကယ်တမ်းဆိုရင်ကျွန်တော်ကိုနှိပ်စက်ကျူးလွန်မှုနဲ့ကျွန်တော်တို့ကထောင်ထဲကိုရောက်နေတင်တာ။ဒီလိုမျိုးတွေကျွန်တော်တို့ရှင်းပြခဲ့ပြီးတော့ကျွန်တော်လူကြီးနာကသူထောင်ထဲပြန်ရောက်ခြင်းမရောက်ခြင်းနဲ့နောက်လူတွေကဒီလိုမျိုးနှိမ့်ဆက်ညှဉ်းပန်းခံမှုတွေမရှိအောင်ကျွန်တော်တို့ကလိုချင်တယ်ဒါပေမဲ့အတိတ်ကိုကျွန်တော်တို့ကမျက်နှာလောက်ကပြစ်ထားမယ်အတိတ်ကိုသင်္ကန်းဆောင်မြူပဲနဲ့ဆိုလို့ရှိရင်ကျွန်တော်တို့ပစ္စုပန်ဘလုံးမကောင်းနိုင်မှာမဟုတ်ဘူးဒါကြောင့်မလို့လေဒီပစ္စုပန်မှာလည်းနှိမ့်ဆက်ညှဉ်းပန်းမှုတွေကအခြေခြေပြည့်ပြည့်ဖြစ်နေတယ်အဲ့လိုနှိမ့်ဆက်ညှဉ်းပန်းမှုကိုကျူးလွန်နေတဲ့သူတွေကရဲတွေလည်းပါတယ်စစ်သားတွေလည်းပါတယ်တခြားလက်နက်ကန်တပ်ဖွဲ့တွေလည်းပါပါတယ
်ဟုတ်ကဲ့
ဒီဟာကိုကျွန်တော်တို့အမြဲတမ်းချက်တက်ဖို့လိုပါတယ်
โอเคสรุปโกเตียตวยရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ကအခုဒီပြန်လည်တင်ပြရေးဆိုတဲ့အပိုင်းမှာပေါ့เนาะဒီမကြသေးခင်ကဒီဝင်းကြီးရန်ကုန်တိုင်းဝင်းကြီးချုပ်ကဟိုလောရက်ပုံမှာလည်းအဓိကခြေခံတည်ပြီးတော့ဟိုဒီကိစ္စဆွေးနွေးဖို့လည်းဖြစ်လာတာဆိုတော့ကိုเตียตวยအနေနဲ့ရောအခုဒီကျွန်တော်တို့ဒီပြီးခဲ့တဲ့ဒီရန်ကုန်တိုင်းဝင်းကြီးချုပ်ကဒီအခမ်းအနားမှာဒီထောက်လိုင်းအကြီးကြီးဟောင်းကိုကတော့ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ तू ကတော့ဒီအာဂရာမထားချောင်းကိုပြကျင်တာဆိုပြီးတော့ तू ကဒီရွေချင်းနဲ့ပါဆိုပြီးတော့ဖြည့်ရှင်းချက်ထုတ်ပါတယ်ဆိုတော့ဒီသူရီမှန်းထားတယ်လို့ပေါ့လေဒီအာဂရာမထားချောင်းကိုပြတ်သားရတကယ်ပဲရောက်ခဲ့သလားဟိုတကယ်သူမှန်းထားတယ်လို့မျောလင်းထားတယ်လို့ဖြစ်တယ်လို့ဆိုနိုင်လားခင်ဗျာ
ဘာလို့လဲဗျာဟိုကျွန်တော်နားလဲဆိုတော့ဟိုဒီကိစ္စကြောင့်ကဒီကရော့ဆာဆင်းနေပေါ်မှာဆာရေးစရာတယောက်နေလဲပေါ်လာတဲ့ကိစ္စကိုသူကဟိုအများကဘယ်မကြောက်ရဲ့ကိစ္စကိုသူကရှင်းရမယ်စားပေါ့နော်ဘယ်လိုလဲဒီလိုကပြောပါဟလားဟိုဟိုတတိပူဇော်ပွဲပါဆိုတပြေးကြာဆိုင်ဆရာတွေပူဇော်တဲ့ပွဲဆိုင်ဆရာတို့ဒီပပိတ္တရာရှင်ပေါ့နော်တတိပပိတ္တရာရှင်ပူဇော်တဲ့ဘက်မှာဘွားကလေးပေါ်လာတော့ဒါကိုမချေမရတာမချေနေတာတကြောင်ပေါ့နော်ဆိုင်ဆရာလည်းမဟုတ်ဘူးလေအခုလိုပေါ်လာတော့ဟုတ်ကဲ့ဆိုတော့အာနာရှင်အဟောင်းလည်းဖြစ်နေပြီးတော့ကျွန်တော်တို့ဒီဘက်မှာအဲ့ဒါဟိုကျွန်တော်တို့ဒီဒီလိုစီအားစုကိုလည်းဒီကိုးစားပြီးတော့ကျွန်တော်တို့ဒီပြင်ပြီးပေါ့နော်ကျွန်တော်တို့ဒီအဲယူနီဖောင်းကိုဝတ်ပြီးတော့ကျွန်တော်ဒီရုပ်တွေတကောလိုက်တဲ့ပုံမှာမချေနေတဲ့ပုံမှာဒီအကမှန်ကဖြည့်ချင်းလို့ဖြစ်နေကြတာအမှတော့ဟိုအဆက်ဆက်လေးတစ်ခုခုနဲ့တစ်ခုရှိနေကြ။အိုးဒါကဟိုအာဂါဒဖြည့်ချင်းတော့ဝင်လည်းမဟုတ်ဘူး။ဆိုတော့ဟိုတနည်းတကျအချင်းလာမှုတွေလည်းကျွန်တော်ချိန်ချိန်ရှင်းလိုက်တယ်လို့ကျွန်တော်နားလဲတယ်။ဟိုဒါကတကယ်တော့အာဂါဒဖြည့်ချင်းနဲ့အာဂါဒဖြည့်လျှော့တယ်ကျွန်တော်တို့ရင်သားစီဟုတ်တယ်ဆိုလို့ရှိရင်ပေါ့ကိုကိုကြီးရောက်တယ်ကျွန်တော်တို့မှာဒီမှတ်ချက်တွေရှိရမယ်။အဲ့တော့လေ့လာတုံ့ပြန်မှုတွေရှိပြီးကျွန်တော်တို့ဘယ်ဒီဒီကျတော့ကျွန်တော်တို့ဟိုဘလောက်လုပ်လို့ရပြီရာစီကိုပေးဆက်ပြီးလုပ်မယ်အားလုံးကိုကျွန်တော်တို့ကဒါဟိုတက်ဆက်ပြီးတော့မှအားလုံးကိုအသိပေးပြီးတော့မှရာစီဆိုတာကျွန်တော်တို့ကဟိုတတိုင်းတည်းဒီအုပ်စုတစ်ခုတော့ကလည်းဒီရက်ချက်ထားပြီးတော့တပတ်တည်းလေးလို့ပြောတယ်ပျောက်သေးလေးလို့ပြောဒီရာစီဆိုတော့နန်းသွားတဲ့ချိန်ချင်းချင်းလုံးဝရတဲ့ပြဿနာလည်းမဟုတ်ဘူးကြာတစ်ခုကဟိုအရေးကြီးတဲ့အချက်တစ်ချက်ပါလဲဆိုတော့ဟိုကျွန်တော်တို့ရာစီရေးလို့တယ်လေရပြန်လဲပြည့်လေးလို့တယ်ဆိုတာကအမှန်တော့တစ်ဖက်နဲ့တစ်ဖက်ဟိုမနိုင်လို့ကျွန်တော်တို့တခါကတည်းကဟိုအပြက်ချင်းလို့မနိုင်တော့ဘူးကျွန်တော်တို့ရေးရတယ်နားလည်တာဖြစ်တဲ့ပြောရတော့နိုင်ရင်တော့ဟိုရုပ်ကြပါပဲတကယ်ဖြစ်တော့လား30%လောက်ဖြစ်လာတဲ့အခါကျတော့ကျွန်တော်တို့တစ်ခါကတည်းကအပြီးကကျွန်တော်တို့ရှင်းနိုင်လည်းဒီကားမရှိဘူးတကယ်တော့မှဖြစ်နေတယ်အယူဆပါအားကောင်းတော့ကျွန်တော်ရေးရပြီကျွန်တော်တို့အော်ရတာလားဆိုတော့ကျွန်တော်တို့အဲ့ဒီလိုမျိုး ဒီနောက်ဆုံးတော့ဒီပြောင်းလိုက်တဲ့အဆင့်မရှိသေးတဲ့တကယ်ပဲရင်သားစီကိုကျွန်တော်တို့ကမဆောင်နိုင်ဘူးအခုပဲကျွန်တော်တို့ကဟိုပြောင်းလို့ကတော့ဆက်တစ်ခုနဲ့ပဲဖြစ်ခဲ့တဲ့ဖြစ်တဲ့နဲ့ပတ်သက်ပြီးကျွန်တော်တို့ဒီချက်ချက်ချက်ဆိုတာကကျွန်တော်တိတ်ကြီးပါသေးတယ်ဆက်တစ်ခုနဲ့ကဖြစ်ခဲ့တဲ့ဖြစ်တဲ့နဲ့ပတ်သက်လို့ကျွန်တော်တို့ကတော့တော့ရေးလို့မရဘူးဆက်ရေးလို့မရသေးဘူးဆိုတော့ကျွန်တော်တို့ဘာကရင်သားစီကိုကြွားဖို့ဆိုတာကတော်တော်တိုက်နေပေါ့နော်တိုက်နေအရင်ရေးကြည့်တယ်ဗျာတိုက်နေအမှန်လွဲပါတယ်ကိုယ်ဆိုတာကျွန်တော်တို့ဒါလောကတိုင်းမှာလို့ကျွန်တော်ပြောတယ်ဒီစာရေးဆရာတယောက်လည်းမဟုတ်ပဲねကျွန်တော်တက်ကြီးစာရေးဆရာပြည်တော်ဘက်ကရောက်လာပြီးတော့ဒါကပြည်သားစုရေးပါလို့ဒီကျွန်တော်တောက်ပြီးတော့ဟာပြင်ပြပေးလိုက်တာလည်းကျွန်တော်တို့အကုန်လုံးချုပ်ကုန်တယ်ကိုဆိုတာကတကယ်ပြည်သားစုရေးဒီအဲ့ဒီတိုင်းပြည်သားအချိန်အခါမဟုတ်သေးတဲ့ဒီလိုပြောလိုက်တဲ့ပြကြောင်းကိုကျွန်တော်တို့ဟိုစိုက်ကြမှုတွေဖြစ်တဲ့ဝေဖန်မှုတွေဖြစ်တဲ့ဟိုပြည်သားစုရေးကိုဒါမျိုးစက်ဖက်အရာဒီဖြည်းဖြည်းချင်းရေးလာပြီးတော့အဲ့တော့တုံကြီးကိုကြိုးစားတယ်အားလုံးက
တော့တော့ပြန်လာတော့တယ်ပိုးအောင်ကြိုးစားတယ်အဲ့တော့ဆိုတော့ဟိုညညာစီညညာစီလို့ပြောရမှာလေလက်တွေ့မှာကျတော့သဘောထားကွဲစရာတွေဟိုဖန်တီးတယ်လို့ဖြစ်နေတာပေါ့လေဟု
တ်ကဲ့ဆက်ကြတော့တောက်တဲ့ကြိုးစားကြတော့ပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆွေးနွေးဝက်ထုတ်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေနောက်စာရေးလည်းတော်တော်များတကိစ္ဆာကိုစိတ်ဝင်စားနဲ့ပို့ထားတယ်တော်တော်များပါတယ်ဆိုတော့ကျွန်တော်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းဒီနေရာမှာအလှည့်ပေးချင်ပါတယ်ကျွန်တော်အားလုံးလည်းပါဝင်ခွင့်ရအောင်လူရင်းတူရှင်းကိုဟိုတက်နိုင်များဟိုလူရင်းကိုရအောင်ဆွေးနွေးပေးဖို့လည်းကျွန်တော်မြစ်တာရက်ခံမြင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကနေဒါနိုင်ငံကဥညွန့်လှပါခင်ဗျာဥညွန့်လှသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဘုခင်ညွန့်နဲ့ပတ်သက်လို့ပြောရရင်တော့ဗျာဒီကိစ္စနဲ့ပတ်သက်လို့အစည်းအဝေးကိုဒီအခမ်းအနားကိုဖြစ်မြောက်အောင်စီစဉ်ဆောင်ရွက်ကြတဲ့အစစ်စင်တိုင်းကပုံကိုယ်တွေဟာအစဉ်ချင်းကင်းမဲ့လွန်းတဲ့လောက်ရဖြစ်တဲ့အတွက်လုံးဝကိုလျော်ကန်တင့်မြတ်မှုမရှိဘူးလို့ပြောကြပါတယ်။ဘာနဲ့ဗျာ?ခန်းစားခဲ့ရတဲ့ပြည်သူတွေရဲ့ဒဏ်အထန်ချက်တွေသွေးတွေကမှမချောက်သေးဘူး။ဘုခင်ညွန့်ကမိမ့်မိန်ကြီးနဲ့ခက်တီတီကြီးအကြော့ခံနေဆိုတာကတော့သူ့ကိုယ်တိုင်ကိုယ်ကမလုပ်သင့်တဲ့အလုပ်ပါ။ဒီအတွက်တော့တိတ်အရှိမပြောလို့ပါဘူး။ဒါပေမဲ့လို့အခုနအမျိုးသားပြန်လဲတင့်မြတ်ရေးရင်ကြားစေရေးယုံကြည်မှုတည်ဆောက်ရေးဆိုတဲ့အခန်းကဏ္ဍမှာ NLD အစိုးရနဲ့တမတော်ကိုလောက်ရမယ်အလုပ်ပိုင်းလေးတွေကျွန်တော်အချက်နှစ်ချက်လောက်ပြောချင်ပါတယ်။တမတော်အနေနဲ့ပထမဆုံးကျွန်တော်ပြောချင်တာကတော့ဘုရုပ်ကြီးမင်းအောင်လှိုင်အနေနဲ့ဒုတိယအကြိမ်တတိုင်းပြည်လုံးအပြစ်ခတ်ရဆဲချောင်းကို2020ရွေးကောက်ပွဲပြည်စည်အထိအပြစ်ခတ်ရဆဲချောင်းကိုကြေညာပေးဖို့ဖြစ်ပါတယ်။တရားဝင်ကြေညာပေးရမှာဖြစ်ပါတယ်။နံပါတ်2အချက်ကတော့လွတ်တော်ထဲမှာဒီမိုကရေစီနီးလမ်းမကျတဲ့တရားမဝင်နေရာယူထားတဲ့25ရာနိုင်သောတပ်ကကိုယ်စားလှယ်တွေကိုအမြန်ဆုံးပြန်လဲရုပ်သိမ်းပြီးအစိုးရလက်အောက်ကနေပဲနိုင်ငံတော်ရဲ့တာဝန်များကိုထမ်းဆောင်သွားမည်ဖြစ်ကြောင်းရဲရဲဝန်တပ်မတော်တစ်ခုလုံးရဲ့ဂုံသိက္ခာကိုထိမ့်သိမ်းတဲ့အနေနဲ့ကြေညာပေးရမှာဖြစ်ပါတယ်။အဲ့ဒီလိုအလုပ်တွေကိုလုပ်ဖို့အတွက်ဘယ်အကြောင်းပြချက်ဘယ်စင်ကြေနဲ့မှအကြောင်းပြစရာအကြောင်းမရှိပါဘူး။နတ်လူတာလူခေါ်ကြပါလိမ့်မယ်လို့ကျွန်တော်ရဲတင်းတင်းပြောချင်ပါလေ။နောက်ဒုတိယပိုင်းနဲ့NLD အစိုးရကိုပြောချင်ပါတယ် NLD အစိုးရအနေနဲ့တာဝန်ယူဆောင်ရွက်သွားမယ်အပိုင်းတွေကတော့เนาะနံပါတ်1မှာဒီလိုပဲဟိုတမ်မတော်နဲ့သူတို့ညှိပြီးတဲ့အခါမှာနှစ်ဖက်စလုံးကနေတာဝန်ခံမှုတာဝန်ယူမှုကိုဂရိသစ္စာပြုရပါလိမ့်မယ်အဲ့ဒီနောက်မှာတော့ NLD အစိုးရနဲ့ဒတိုင်းပြည်လုံးမှာရှိတဲ့နိုင်ငံရေးကျင်းသားအားလုံးကိုလွှတ်ပေးရပါမယ်2008ဖွဲ့စည်းပုံကိုအသိဆွဲတာဖြစ်ဖြစ်ပြင်ဆင်တာဖြစ်ဖြစ်အများဆုံးလုပ်ရပါလိမ့်မယ်။နံပါတ်3ကတော့တရားဥပဒေစိုးမိုးရေးကိုပြက်ပြက်သားသားတိတိကျကျအကောင့်ထည့်ပေါ်မှာဖြစ်ပါတယ်။အဲ့ဒီလိုလုံနိုင်မှဒီနေ့ကဘာမှကဘာရဲ့ဇရွေးကွက်ထဲမှာမျောနေတဲ့မြန်မာပြည်သူတရက်လုံးရဲ့အခြေအနေကိုရည်တည်ရှင်တန်ခွင့်ရကြမယ်ဆိုတာနှစ်ဖက်လုံးကလက်ခံယုံကြည်ပြီးလက်နက်လိုက်နာဆောင်ရွက်ကြဖို့ဖြစ်ပါတယ
်။အ
ဲ့ဒီလိုမှမလုံနိုင်မဆောင်ရွက်နိုင်ကြရင်တော့တယောက်နဲ့တယောက်အပြစ်ပုံချနေရင် NLD အစိုးရကိုရောတမတော်အစိုးရကိုရောပြည်သူတရက်လုံးကနေပြီးတော့အယုံကြည်မရှိတဲ့အနေနဲ့ပြည်သူရဲ့တန်ခတ်ခြင်းကိုခံရလိမ့်မယ်ဆိုတာကိုနားလည်သောပေါက်စေခြင်းနဲ
့ဟုတ်ကဲ့ညွန်လာကျွန်တော် channel တွေလည်းလှည့်ပေးခြင်းပါတယ်ခင်ဗျာနောက်တူကတော့ကျွန်တော်မြန်မာနိုင်ငံကကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလေးလူရင်းတွင်ရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဒီလိုနေပတ်သက်လို့ကတော့ဟောဆက်စုတဲ့တာအင်္ဂလိပ်မှာသဘောကြီးဖြစ်ရောက်တော့ကိုရမီကိုရမီကတော့ကျိုးရဲကျောင်းလမ်းမှာမြင်မှာလေဘုန်းကြီးရောလေဘုန်းငယ်လေးဘုန်းငယ်ကြီးကျောင်းကြီးရှိရောက်တယ်လို့ကျိုးရဲလမ်းမှာမြင်လို့ထင်ပါရဲ့ဦးခင်နဲ့ပတ်သက်လို့ကတော့မဟာတပည့်ဇာတိကခရလောင်းရောင်းမင်းကဒီဝဲအလောင်းကိုဟိုကျောင်းကလေးအော်ဒီလိုလေးရှိပါသေးတာဆိုပြီးတော့တောင်းလိုက်အကြမ်းပြရတယ်ဒီလိုအစ်စ်နဲ့ရေးဆိုရင်ခေါင်းကြီးကတော့အခုရေးရဲလို့ဒီဆိုင်မောက်ခင်ဗျာအားလုံးက
။ဟုတ်ကဲ့ကိုကမောင်လင်းဆွေးနွေးရကျေးဇူးပါ။ကျွန်တော်နောက်တူကတော့ slime ပွေကုန်းဖြစ်ပါတယ်။တိုင်းရင်းသားနိုင်ငံရေးသမားတူလည်းဖြစ်ပါတယ်။လက်ရှိ American ပြည်တော်စုမှာခေတ္တရောက်ရှိနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ကို slime ပွေကုန်းသဘောထားလဲဆွေးနွေးနိုင်ပါလားခင်ဗျာ
။ဟုတ်ကဲ့ဝန်ကြီးချုပ်ကသတင်းမီဒီယာတွေတောင်မှအာကာရထားပြီးတော့မတိမြတ်နိုင်တဲ့ပုဂ္ဂိုလ်ကဘာဖြစ်လို့ဘူခင်ယူအဲ့ဒီလူဆိုးလုပ်ခဲ့တဲ့သူကိုသူကအာကာရမထားဘူးပြန်လဲတင်းနေလုပ်ပါတယ်ဆိုတာအတိတ်ပြန်မှမရှိတာဥပယမင်းသိန်းကအင်းလေးဒီကိုဒုက္ခတော့ပေးခဲ့တယ်မပါတော့ဟိုထောက်ရှက်လိုက်တယ်မလုံနိုင်ဘူးနောက်ပြီးတော့မှကာချုပ်ကိုလည်းပဲထောက်ရှက်တယ်မလုံနိုင်ဘူးအင်းလေးဒီကတစ်ချိန်လုံးတောင်းပန်ပေးနေရတာအဲ့တော့ရန်ကုန်မြို့သူမျိုးသားတယောက်အနေနဲ့တော့ဝန်ကြီးချုပ်ကကျွန်တော်တို့ပြည်သူတွေရောဒုက္ခတော့ပေးတယ်တကယ်ပြန်လဲတင်းမြတ်ရလို့ချင်ပါတယ်ဆိုရင်တော့သတိမြင်တယ်ကိုခွင့်လွှတ်လိုက်ပါလားအပြစ်လို့ဘူချင်းကိုမစီမဆိုင်တဲ့လူတွေကိုအဲ့လိုပဲတွားလုလိုက်တော့ကြံတဲ့အာနာရှင်လောလောဆယ်ကြံနေတဲ့သူတွေရတယ်ပဲဘာမှမထူပါဘူးငါတို့ဟိုနောက်မှာတော့အဲ့လိုပြကရော့ခံကြမှာပါဆက်နေလုကြပါဆိုမှသူတို့လူဆိုးတွေကသူတို့ရိတ်ရင်လာမှာပေါ့အဲ့ဒါကြောင့်ဒီလုရကကျွန်တော်ဟိုပြည်သူတယောက်အနေနဲ့တကယ်ဟိုမဝင်မကြတာတော့အမှန်ပါပဲဆရာ
โอเคกูสไลม์ปุยก็สนุกอ่ะเจซุบาကျွန်တော်တို့ Facebook ကနေမက်ချက်တွေပို့ထားလည်းရှိပါတယ်တူကတော့ညင်ကြီးဆိုတဲ့ account page မှာသူကတော့အပြူသဘောဆောင်ခြင်းဖြင့်ဆွေးနွေးတွေ့ဆုံတာကောင်းပါတယ်နိုင်ငံနဲ့ပြည်သူအကျိုးတည်ဖို့တဲ့မိသည့်လောက်ရဲ့မြေသူမဆွေကျေးဇူးပါတယ်အားပေးပါတယ်အဖိနိကံဘွားမှာလွတ်ချင်ပါပြီနောက်တူကတော့ Sunny SK ဆိုတဲ့ South Korea တောင်ကိုရီးယားလို့ကြီးညွှန်းလာတာမသိပါသူကတော့လူရုံးမာတွေကိုသူတို့ကောင်းတွေကတိခန့်ခွင့်လွှတ်မြင့်နာထားဆက်ဆံတာမြင်ရတော့အစိုးရအစ်ကိုလေးစားပါတယ်နောက်တူကတော့မိုးတောက်ထွန်းဆိုတဲ့ account ပိုင်ရှင်မှာသူကတော့အခုကိစ္စကဘာပဲဖြစ်ဖြစ်ပါအမုံတရားကိုရှောင်ရှားပြီးမြစ်တံနဲ့ဆက်ဆံတာကောင်းပါတယ်ရန်သူလိုသဘောထားပြီးအမုံတရားပွားနေရင်တော့ငင်းချင်းဆိုတဲ့ဝေါ်ဟာရကအလကားဖြစ်တော့မပေါ့တဲ့ဒါကြောင့်ဝင်းကြီးကျိုးရဲ့ဆက်ဆံရေးကိုထောက်ခံပါတယ်ဗျာတဲ့နောက်တူကတော့မိုးမိုးဆိုတဲ့အကောင့်မှာအရင်စစ်ဆိုးရလက်ထက်ကစစ်ကြောရေးမှာမတရားနှိပ်စက်ညှဉ်းပန်းခဲ့တာခံခဲ့ရသူတွေအတိအဆုံးပါတဲ့တမိုင်းဆိုတာဖျောက်ဖျက်လို့မရပါစာရေးဆရာဆိုတာပြည်သူလူထုကလက်ခံနိုင်တဲ့တက်ကြီးဝါကြီးဆရာကြီးတွေကပူဇော်ကြတော့တာပါတဲ့ဒီကိစ္စပြဿနာကြီးကြီးဖြစ်တဲ့မင်းကအကွက်စမီဖန်တီးတာစာရေးဆရာချင်းချင်းတက်ရှုပ်ပြီးစေဝန်းကွဲအောင်ရန်ကုန်တိုင်းဝန်ကြီးချုပ်ကိုထင်မြင်သေးအောင်တိတ်ခါကြအောင်ဖန်တီးတဲ့လောက်ွက်ပါတဲ့ဝန်ကြီးချုပ်ဟာအပြုံးမပြတ်မြစ်တာတက်နဲ့အောင်းနိုင်သူပါဆိုပြီးရေးပါတယ်ကျန်တဲ့စာတချို့လည်းမဆုမုံဖတ်ပြပေးပါလားခင်ဗ
ျဟုတ်ကဲ့ပါရှင်ကျွန်မထင်တာတော့ဒီကြမ်းကူဝေကြမ်းကြောင်းလို့ထင်ပါတယ်အဲ့ဒီအကောင့်ကတော့အာဃာရတွေထားတင်ပုံးမချီတပြန်တလဲလက်စားချင်နေကြရင်တော့တဲ့အစိုးတန်နေရာကထက်ခါထက်ခါလဲနေတော့မပေါ့တဲ့ကွီးဖြိုးရဲ့လောက်ရက်ကဒီမိုကရေစီအရွေ့အတွက်သိတ်ကောင်းပါတယ်လို့ရေးထားပါတယ်ဒေါက်တာခမ်ချွန်းကတော့ပြန်လဲသိမြတ်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်ပါတယ်ခမရတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြုံတွေ့နေရတဲ့အတားအဆီးအနှောက်အယှက်တွေကအာဏာရှင်လက်ဟောင်းတွေရဲ့စိတ်မလုံခြုံတာကနေစတင်နေတာပါတဲ့ဘလို့ဖီးရားတွေကြောင့်ပဲဖြစ်ဖြစ်အာဏာရှင်အဟောင်းတွေကဒီမိုကရက်တစ်ဆိုဆိုက်တီထူထောင်မှဖြစ်မယ်လို့ဆုံးဖြတ်ခဲ့လို့သာဒီနေ့လိုနိုင်ငံရေးအခင်းအကျင်းကိုရောက်လာတာပါတဲ့ဒါပေမဲ့အရင်တုန်းကသူတို့ဖိနှိပ်ခဲ့တဲ့သူတွေကလက်စားပြန်ချေမလားဒါမှမဟုတ်ပြည်သူတွေကသူတို့ကိုလက်စားပြန်ချေမလားသူတို့ရဲ့အသက်အိုးအိမ်စီစဉ်ထိပါမလားဆိုတဲ့စိုးရိမ်ချက်တွေနဲ့စိတ်မလုံခြုံမှုတွေခံစားနေရပါတယ်တဲ့အမေစုကအာဃာရမထားပါနဲ့လက်စားမချေတင်မုန်းချေမယ်လို့ပြောခဲ့ပြပြီးပါပြီတဲ့အခုကွီးဖြိုးကထပ်မံပြတာတဲ့အတွက်တိုင်းပြည်ရဲ့ရှေ့ရေးအတွက်သိကောင်းပါတယ်တဲ့အာဃာရမထားလက်စားမချေတင်မုန်းချေမယ်ဆိုတာကိုပြည်သူတွေဘက်ကများများပြနိုင်မယ်ဆိုရင်အာဏာရှင်အဟောင်းတွေကစိတ်လုံခြုံမှုရလာမှာဖြစ်ပြီးတော့စိတ်ရဲ့လုံခြုံမှုလုံးဝရသွားတယ်ဆိုရင်တော့ခြေဥပြင်နိုင်တဲ့အထိအစဉ်ပြေသွားနိုင်မယ်ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒီစာအများစုကတော့ဒီဝင်းကြီးချုပ်ရဲ့လုပ်ရပုံမှာထောက်ခံတဲ့သဘောထားတွေလည်းရှိပါတယ်ဆိုတော့ကိုဘူးကြီးရဲ့ဒီတစ်ချိန်ကတည်းကလို့ပေါ့လေဖိနှိပ်သူနဲ့ဖိနှိပ်ခံကြမှာတင်မုန်းခြေဖို့လို့အာဃာရမထားဖို့လို့ဆိုတဲ့ဟာမျိုးတွေကဟိုတော်တော်များပြောတဲ့တန်နေတဲ့ကျွန်တော်ကြားရရှိပါဆိုတော့ဝင်းကြီးချုပ်ရဲ့လုပ်ရစာနမူနာလုတ်တင်တဲ့လုပ်ရဆိုပြီးတော့ဒါကြောင့်တချို့စာတွေလည်းဒီထဲမှာထောက်ပြတာပါဆိုတော့ဒီလိုတင်းမြဲအမြင်နဲ့ကြည့်မယ်ဆိုရင်ရောဒီလိုခြေလန်းလန်းလိုက်တာကိုလက်ခံနိုင်တဲ့ခြေလန်းလို့မယူဆနိုင်ဘူးလား
အခုကစစရုံးကကိုဒီဟာသွေးထောက်ပြတယ်လို့ပဲတကယ်ဟိုအချိန်ခိုက်မဟုတ်ဘူးဗျဆိုတော့ဒီအသွင်ကူပြောင်းရေးကာလတရားမျှတမှုရှာဖွေရေးဆိုတဲ့ဟာကလုတ်ကိုလုတ်အောင်မှာဖြစ်ပါတယ်ဆိုတော့အဲ့လိုလုတ်တဲ့အခါမှာစစရုံးကကျွန်တော်ပြောခဲ့တယ်လို့အစ်င့်လိုက်အစ်င့်လိုက်လုတ်အောင်မယ့်အရာတွေရှိတယ်အဲ့ဒီအစ်င့်လိုက်အစ်င့်လိုက်လှုပ်ရမယ့်အခါမှာအစိုးရကထင်ရင်ထင်တဲ့အချိန်မှာလှုပ်ချင်တဲ့အချိန်မှာလှုပ်ချင်တယ်လို့လှုပ်လိုက်တာမျိုးလှုပ်လို့မရဘူး။တခြားတကယ်ဟိုခြေခြေပြက်ပြက်နဲ့ခံရတဲ့သူတွေကလည်းတုန်နေတည်ဖြစ်ပါတယ်။အဲ့ဒီခံရတဲ့သူတွေရဲ့အတန်တွေလည်းပါဖို့လိုတယ်။ပြီးတော့အစိုးရကခံရတဲ့သူတွေကိုကိုယ်စားမပြုဘူး။ဒီဟာကတကယ်လို့သင်မုန်းချေတာပဲဖြစ်ဖြစ်လက်စားချေတာပဲဖြစ်ဖြစ်အဲ့လိုပြောနေကြတဲ့စကားလုံးတွေကလည်းအတွင်ကူပိုင်းကလာတရားမျှတမှုရှာဖွေရေးရဲ့အမျိုးသားပြည်နယ်တည်ပြည့်ရေးရဲ့ နားမလဲတဲ့သူတွေကလက်စားချိန်မယ်လက်စားချိန်မယ်ဆိုပြီးတော့ပြောနေကြတဲ့အမျိုးတွေဖြစ်ပါတယ်တကယ်တော့အသွင်ကူပိုင်းကလာတရားမျှတမှုရှာဖွေရေးဆိုတာကလက်စားချိန်ရေးမဟုတ်ဘူးအတိတ်တုန်းကကျူးလွန်ခဲ့တဲ့သူတွေနဲ့ကျူးလွန်ခံရတဲ့သူတွေကြားထဲမှာသဟဇာတာဖြစ်ဖြစ်နဲ့ပြန်လည်ပေါင်းစည်းနေထိုင်နိုင်ရေးဆိုတာပဲဖြစ်တယ်အခုကအဲ့လိုမဟုတ်ဘဲနဲ့အတိတ်ကကျူးလွန်ခဲ့တဲ့သူတွေကိုလက်ရှိရှိနေတဲ့အာဏာရဝန်ကြီးချုပ်တရားရောက်ကဒီတိုင်းမျိုးထိုင်ကြတော့တာကမျိုးသက်ပြန်လည်တည်မြဲရေးဆိုတဲ့ကောင်းစဉ်အောက်ကိုထည့်တဲ့သူကတကယ်ကိုဟိုမှန်ကန်တဲ့လုပ်ရမဟုတ်ဘူးမှန်ကန်တဲ့စင်ကြီးမဟုတ်ပါဘူးတကယ်တမ်းဒီလိုလုပ်ရမျိုးတွေဖြစ်လာစေဖို့ဆိုလို့ရှိရင်စောစောတုန်းကကျွန်တော်ပြောခဲ့တဲ့အစင်လိုက်ကိုအစိုးရအနေနဲ့ကချပြဖို့လိုပါတယ်ဒါဘာတွေလုပ်မယ်ဘယ်သူတွေပါမယ်တကယ်တမ်းဖြစ်နိုင်တယ်ဆိုလို့ရှိရင်အမှန်တရားကော်မရှင်လိုအမျိုးဖွဲ့စည်းပြီးတော့လုပ်ရမယ့်ကိစ္စပါဒီလိုမျိုးလည်းလို့ဆိုပဲလုပ်လို့တော့ကျွန်တော်တို့မအောင်မြင်နိုင်ဘူးလို့ပဲပြောအောင်ပါပ
ါဟုတ်ကဲ့ဆွေးနွေးတာကိုဘိုကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပြဖို့ထားတဲ့တချို့လည်းရှိနေပါသေးတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြောဆိုမောင်တက်တနာရဲ့ပေးစာပါကိုရန်နိုင်မဲ့ဖတ်ပြပေးပါခင်ဗ
ျမျိုးသားပြန်လည်တမျက်ရင်နဲ့ယုံကြည်မှုတည်ဆောက်ရေးမှာတစ်ချိန်ကဖိနှိပ်သူတွေပဲဖြစ်ဖြစ်ဖိနှိပ်ခံတွေပဲဖြစ်ဖြစ်တိုင်းပြည်နဲ့လူမျိုးအတွက်အကျိုးရှိမယ်ဆိုရင်ရင်းနှီးတဲ့ဆက်ဆံရေးတွေရှိတယ်လို့ယူဆမိပါတယ်သို့သောနေပေါင်းများစွာစာပေဗဟုသုတအမောင်ကဘာတဲ့ပိတ်လောင်ခံထားတဲ့ပြည်သူတွေကိုစာနယ်ဇင်းခင်ပေတိုင်းတွေထိမ့်ချုပ်တဲ့ကြားတွေကစာပေဗဟုသုတအလင်းအောင်တွေပေးခဲ့တဲ့တကြီးစာပေရှင်တွေကိုအယိုသေးပေးကတော့ကြတဲ့နေရာမှာထင်ရှားတဲ့စာရေးဆရာလည်းမဟုတ်တဲ့အပြင်စာပေပညာရှင်တွေနဲ့နိုင်ငံရေးလှုပ်ရှားသူအများပြားကိုနှီးမျိုးစုံနဲ့ညှဉ်းပန်းနှိပ်စက်ခဲ့တဲ့စစ်ကောင်းဆောင်ဟောင်းတစ်ယောက်ကိုစာပေပညာရှင်ကြီးတွေနဲ့တန်းတန်းထားအယိုသေးပေးတာကတော့လုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်ဒီဘွဲကပြည်သူတွေလေးစားကြည်ညိုကြတဲ့စာပေပညာရှင်တွေကိုကတော့တဲ့အခမ်းအနားပါ။အမျိုးသားပြန်လည်တင့်မြတ်ရေးအကျိုးဆွေးနွေးပွဲအခမ်းအနားမဟုတ်ပါဘူး။အကယ်၍အဘအဝင်တွေများတက်ရှိထင်ရှားရှိနေခဲ့ရင်တွေးတောင်မတွေးဝင်တော့ပါဘူး။ရှင်းရှင်းပြောရရင်ပြန်လည်တင့်မြတ်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်စစ်တပ်ကအစိုးရအုပ်ချုပ်မှုအောက်နိုင်ငံဝန်ထမ်းကောင်း PP ဂုံသိက္ခာရှိရှိနေပြလိုက်ပါတမရောခေါင်းဆောင်တွေပေါ်ယုံကြည်မှုတွေတိုးပွားလာနိုင်သလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တွေတိုက်ရိုက်ဆွေးနွေးခွင့်လမ်းကြောင်းတွေပွင့်သွားနိုင်ပြီးယုံကြည်မှုရှိရှိဆွေးနွေးနိုင်လာကြလိမ့်မယ်လို့ယူဆမိပါတယ်။နောက်ပြီးဖက်ဒရယ်ပြည်ထောင်စုအတွက်မလွဲမသွေပြင်ဆင်ရမယ့်အခြေခံဥပဒေပြင်ဆင်ရေးများစွာအထောက်အကူဖြစ်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါကျွန်တော်ဒီမှာနောက်ထပ်စာတချို့လည်းရှိနေပါသေးတယ်တယောက်ကတော့ကျွန်တော်ကပမနာဖိုးကြီးပါတယ်ဒီကိစ္စမှာတော့ကွီးဖြိုးမှားပါတယ်သူကတော့ဒီဝင်းကြီးချုပ်ဥဖြိုးမင်းသိန်းကိုရည်ညွှန်းပြီးပြောထားတာပါခွင့်လွှတ်ပေးလိုက်ရပါမယ်ဂါရဝါပြောရမယ်အထက်မှာဘိုခင်ညွန့်တို့လိုတိုင်းပြည်တစ်ခုလုံးကိုစနစ်တကျရုံမှာဖြစ်စည်းသူတွေမပါပါဘူးတဲ့ရိုသေထက်သူရိုသေရမှာအမှန်ဆုံးပါတဲ့ခွင့်လွှတ်ရပါမယ်မမေ့သင့်ပါဘူးတဲ့ဒီမိုကရေစီရေးတော်ဝင်ကြီးရဲ့သူတွေမချောက်သေးပါဘူးဝိညာဉ်တွေမချွတ်သေးပါဘူးဆိုရေးပါတယ်သူကတော့နောက်တူကတော့ airline ဆိုတဲ့ပုံကပါသူကတော့ဖြိုးမင်းသိန်းရဲ့အာနာဆီယာနာရှင်ဟောင်းခင်းကျွန်းကိုအယူသေးပေးဆက်ဆံတာသူ့ရဲ့ပုံကရေးအရလို့ကျွန်တော်မြင်ပါတယ်ဒါပေမဲ့စာရေးဆရာအသင်းဝင်တူလို့အယူသေးပေးစာရေးဆရာလို့သတ်မှတ်ရင်တော့မြန်မာနိုင်ငံစာရေးဆရာကိုရောပြည်သူတွေရဲ့မျက်နှာကိုပါအိုးမဲ့တုတ်တယ်လို့ဖြစ်နေပါတယ်တဲ့အမျိုးသားပြန်လည်တင့်မြတ်ရေးမှလည်းမယောင်ရဆီလူတဲ့လူတွေတော်တော်များနေလို့အမျိုးသားပြန်လည်တင့်မြတ်ရေးအချိန်ကြာနေရတာဖြစ်ပါတယ်ဆိုပြီးရေးထားပါတယ်နောက်စာတချို့လည်းရှိပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဒီခင်ပီကွက်ဆိုတဲ့ဒီအကောင့်ကတော့ဂလက်စာမချေတဲ့အဆင့်ဆိုရင်ရပြီလေတဲ့ရှစ်ခိုးတာကတော့များသွားပြီတဲ့မထွေးဆိုတဲ့အကောင့်ကတော့မြင့်မြတ်ပြီးတော့စစ်မှန်တဲ့တရားအမှန်တကယ်နှလုံးမသွင်းနိုင်မင်းနဲ့အစွန်းရဝါရကိုဆွဲမြဲလက်ကင်ထားပြီးအာနာယူနေတဲ့သူတွေကိုပြန်လဲတင့်မြတ်ရေးတို့ယုံကြည်မှုတိဆောက်တယ်ဆိုတာကတော့ဘလို့နီးနဲ့မှမဖြစ်နိုင်ပါဘူးတဲ့အာကျော်သူဟန်ဆိုတဲ့အကောင့်ကတော့ရင်ကြားဆေးရရောက်တယ်လို့ထင်ရင်တော့ခင်ညွတ်တယောက်တည်းကိုမကတော့နဲ့လေတဲ့ NND အစိုးရတပ်ဖွဲ့လုံးကတန်းရွှေမောင်အေးစတဲ့စစ်ဘိုလ်ချုပ်ဟောင်းနေလက်ရှိစစ်ဘိုလ်ချုပ်တွေကိုထီချင်း၅ပါးနဲ့နှစ်စဉ်ရှစ်ခိုးဥချကတော့ကြပါလားတဲ့ဒါမှသူတို့လဲစိတ်လုံးဂျုံပြီးတော့ခြေဥကိုပြင်ပေးမယ်ဆိုရင်တော့ကော်ပြီးပဲတဲ့မျိုးမြင့်ဆိုတဲ့အကောင့်ကတော့တစ်ချိန်လုံးကဖိနှိပ်ခဲ့တဲ့အာဏာရှင်တွေကိုအယုဒေပေးနေသူတွေဟာဘဝမေ့တဲ့အောက်တန်းစားအလွာတွေပဲဖြစ်ပါလိမ့်မယ်ခင်ဗျာတဲ့ကျုပ်ဆိုတဲ့သူကတော့လှေကွက်ကြီးကြံအလံမလဲစရမ်းပါတဲ့ဦးနိုင်နိုင်ဆိုတဲ့အကောင့်ကတော့တိုင်းပြည်နဲ့ပြည်သူပြည်သားတိုင်းရင်းသားတွေဟာဒီလိုစစ်အာဏာရှင်ကြီးတွေနဲ့နောက်လိုက်တွေကပူးပေါင်းပြီးတော့နှိပ်စက်ခဲ့လို့အခုချိန်ထိမွဲပြာကြနေတာကိုမသိတာလားတဲ့ရန်ကုန်တိုင်းဝင်းကြီးချုပ်တယောက်ဖြစ်နေပြီးတော့အတိတ်တရားတွေနဲပါတာကတော့စဉ်းစားစရာဖြစ်နေပါပြီတဲ့ကိုသဲမောင်ဘန်ကောက်ကတော့ဒီလိုမျိုးထိုင်ကြော့တာကတော့မလုံသင့်ဘူးလို့မြင်ပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့ဒီစစောကိုတရားသွေးလဲထောက်ပြတယ်လို့ပြောလေဟိုပြန်လဲတင်းမြေးဆိုရင်လည်းသဘောထားကွဲတာတွေကဒီတော်တာရှင်ရဲ့စာရီမှာကိုအထင်ရှားမြင်နေရပါတယ်ဆိုတော့ကိုတရားသွေးအခုလက်ရှိအခြေအနေမှာတော့ပေါ့လေကျွန်တော်တို့ကဒီအမျိုးသားပြန်လဲတင်းမြေးအတွက်တင်မုန်းချရမယ်လို့အာဂရမထားဟုဆိုတော့ဘလောက်ပဲပြောနေနေလက်ရှိလုံနိုင်တဲ့အခင်းချင်းဟိုမမြင်ရသေးတာလည်းကျွန်တော်တို့ကထင်ရှားပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေဒီလိုခင်းချင်းမျိုးတွေဖြစ်လာနိုင်မှုအတွက်ပြန်လဲတင်းမြေးအတွက်ဟိုလန်းခင်းပြနေမယ်အခြေအနေမျိုးတွေပေါ်လာအောင်ဘာတွေလုပ်ဖို့များလိုနေမလဲခင်ဗျာ
အကြီးရတော့ဗျာဟိုကျွန်တော်ကျွန်တော်တို့ဒီကိုကိုကြီးပြောသွားပြီလို့ပဲအချက်လိုက်ချက်လိုက်လုပ်ကြရရှိတယ်လူဆက်ကြီးတစ်ခုကကျွန်တော်တို့အရင်ပြိပခတ်ရှိကြတဲ့လူဆက်ကြီးတစ်ခုကကျွန်တော်တို့ဟိုမိမိတက်ကဟာကျွန်တော်တို့ပြောဆောင်ရမှုတွေအရင်းနှီးဆက်ဆံမှုတွေလက်မတက်လို့လို့ဟိုပါပေါ့နော်ဟိုပြောင်းတဲ့ပြောင်းကြားမှာပေါ့နော်ဒီလိုကြားကကျွန်တော်တို့သိမှမှုမျိုးကြီးဆက်ချဖို့အတွက်ကျွန်တော်တို့ engagement ပေါ့ဖြည့်ပြည့်လို့လို့ပဲဆက်တော့ဒါကကျွန်တော်တို့ကဟိုဒီဖက်တစ်ဖက်ပြောလို့ဆိုလို့ရအောင်လုပ်တဲ့အချက်လဲတကယ်ကတော့ဆိုတော့ကျွန်တော်တို့ဖတ်သွားတဲ့စာရင်းနဲ့ပတ်သက်လို့ကျွန်တော်ခါလေးလေးပြောချင်ပါတယ်။ဆိုတော့အစိတ်ကဖြစ်ခဲ့တယ်ကျွန်တော်လူတွေကျွန်တော်ရေးနေရတာဟုတ်ပြီ။အစိတ်မှာကျွန်တော်တို့ဒီဇိုင်းတပီလုံးဒုက္ခရောက်ပြီးဒီဇိုင်းတပီလေးကျဲတဲ့ message တွေကျွန်တော်တို့ခက်တဲ့ဆိုကြီးဟလားကျွန်တော်ပြီးလို့ရှိခဲ့တယ်။ဒါကိုကျွန်တော်တို့ကအစ်အုပ်ကြီးခက်တဲ့ဆိုကြီးဒါရဟာကျွန်တော်တို့နောက်တစ်ချိန်ဘယ်တော့မှပြန်လဲမပေါ်ပေါက်တာဘူးကျွန်တော်တို့အားလုံးကျွန်တော်တို့နောက်ကထပ်ပြီးမပေါ်ပေါက်အောင်ကာကွယ်ဖို့လုပ်ရတာကိုကျွန်တော်တို့ပြောဖို့အတွက်ဒါရှိကျွန်တော်တို့ကဆုံးဖြတ်ချက်ပြထားရမယ်။ဒါမှားခဲ့တယ်ဒါကမလို့မလို့ဆက်ပြီးကျွန်တော်တို့ကပြထားရတယ်ပြထားလိုက်တော့ပါကျွန်တော်တို့ကတော့ဒီတွေကကျွန်တော်ပြင်ရတာကြည့်ပြီးတော့ဒါကိုကျွန်တော်တို့ကနောက်ကိုထပ်ပြီးအနာကရုပ်ဆက်ပြီးတော့ဖြစ်ပေါ်မှာတော့ကျွန်တော်စားပြီးပါလေဒါဟာတော်လို့ထပ်ပြီးတကယ်ကိုရွေးချယ်တယ်လို့ကျွန်တော်တို့ပြင်လာစိတ်အဖြစ်ပဲကျွန်တော်ရုပ်ဆက်ပြီးတစ်ခုတော့အဲ့ဒီဟာကိုညံ့လာပြောရမယ်ဆိုတော့အမှန်ကြားဆိုတာပဲအတိတ်ကဘာလို့ဖြစ်ခဲ့လဲအခုဖြစ်ခဲ့တဲ့ဟာကိုကျွန်တော်တို့စိတ်ချင်းချင်းနဲ့အာဃာတချင်းချင်းနဲ့ကျွန်တော်တို့ဟိုသမားတိတ်ကြံကြတာလည်းဖြစ်သေးပြီဒီလိုလိုဖြစ်ခဲ့တယ်။ဒါပြမဖြစ်ဖြစ်မဖြစ်တိုင်းဘူး။ဒါပြဖြစ်ဖြစ်ဖြစ်တိုင်းဘူး။ကျွန်တော်ခွဲကြစိတ်ကြပြီ။တောင်းဝင်ရှိတဲ့သူကတောင်းဝင်ရှိသူကိုတောင်းပန်လိုက်ပြီးတော့ကျွန်တော်တို့ကနောက်ကိုစိုးပြီးဆက်ပြီးလာဒီလိုမျိုးစိတ်နဲ့ဒီလိုမျိုးဖြစ်နေပြီမပေါ်ပါအောင်ချေရှုကြမယ်ဆိုကျွန်တော်ကတကယ်စစ်မှန်တဲ့ရေကြီးများစီကိုဖြောက်ကြတာ။အဲ့တော့ကိုတစ်ဖက်ပြီးသွားလို့ပြီးတော့ကျွန်တော်တို့တစ်ဖက်တည်းကနေပြီးတော့ကျွန်တော်တို့ဒီလုပ်နေကြမရအောင်။တစ်ဖက်ကလည်းလူလူချင်းနဲ့ပြီးပေါင်းကြဖို့လို့တစ်ဖက်ကလည်းဟိုဒီထိုင်ရှိခိုးခိုးရုံမကဗျာ။ကျွန်တော်တို့ကတခြားနဲ့လုပ်နေပြီဆိုတော့ယူသားစီရမဖြစ်ဘူး။ဟုတ်ကဲ့ဘာမလဲ။အဲ့ဒီနေရာကိုဥပ္ပိယောကဟဲ့လားဟိုပါပြောသွားတယ်ကျွန်တော်ဒီမှာဟိုကျွန်တော်တို့ဒီဘက်ကရေလောကဒီဆက်ဆက်ခဲ့တဲ့လူကအခုလူတွေကောင်းကောင်းကိုဆက်ဆက်ရကပါသူကတော့ဘာအတိမပြမှုကြီးပြောသွားတယ်။အဲ့လိုပုံစံကြီးချင်းလေးချင်းဒီလိုယူသားစီရတစ်ဖက်တည်းဖြစ်နေလို့ပြောတော့မအောင်ဘူး
။ဟုတ်ကဲ့ပါဝင်ဟုတ်ကဲ့ကျွန်တော်အချိန်တလောက်ပဲရတဲ့အတွက်ဒီနေရာမှာပဲဆုံးသတ်ချင်ပါတယ်။ပါဝင်ဆွေးနွေးပေးတဲ့တင်းဆာဆရာဦးတီယာသွေးဥပိုလ်ကြီးကိုရင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေညဒိုင်းလေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်စနေညချမ်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးတန်နာကျော်ကတလှည့်ကြီးညာပေးပါအောင်ရှင်
American ပြောင်းစုမှာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားရတာကိုအဆုံးသတ်နိုင်ဖို့ American အထက်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေဆက်ပြီးတော့ညှိနှိုင်းရေးပြင်ဆင်နေပါတယ်။သမ္မတ Donald Trump ကတော့သူတောင်းထားတဲ့အစိုးရအသုံးစရိတ်ကို Democrat တွေသဘောတူပေးဖို့ဆက်ပြောနေပြီးတော့တစ်ဖက်ကလည်းသတင်းမီဒီယာကိုတိုက်ခိုက်သွားတာပါ။သူ့ရဲ့စနေမနေ့ Twitter Post မှာတော့ဒီကိစ္စနဲ့ပတ်သက်လို့ညှိနှိုင်းနေတာတွေထောက်ခံမှုများပြားကြောင်း Washington Post နဲ့ NBC သတင်းဌာနတို့ကတော့သတင်းမှားတွေဖော်ပြနေကြောင်း Twitter Post မှာရေးသားထားပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖွဲ့ UNHCR ကပြောသွားပါတယ်ဒုက္ခသည်ဖြစ်နေခလုံးကျင်တဲ့သူတွေကိုဘာကြောင့်အခုလိုပြန်ပို့ရသလဲဆိုတာအိန္ဒိယတာဝန်ရှိသူတွေကိုမေးမြန်းထားတယ်လို့ UNHCR ကပြောပါတယ်ဒီလိုဒုက္ခသည်တွေကိုပြန်ပို့တာ3လအတွင်းမှာဒုတိယမြောက်ဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းမှာမူရီစေဝါရောင်းဝယ်သူလို့ဆိုတဲ့ရိုဟင်ဂျာ2ဦးတနက်တန်ရာတွေနဲ့တိတ်ဆုံနေတာကိုတွေ့ခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကဒီကနေ့ပဲပြောကြားလိုက်ပါတယ်။ဒီလူတွေရဲ့ရုပ်အလောင်းကိုပင်လယ်ကမ်းဆက်ဘေးနားမှာရှိတဲ့အဝေးပြေးလမ်းမဘေးမှာစိတ်ကြွစေတထောင်ကျော်နဲ့အတူတွေ့ရှိခဲ့တာဖြစ်တယ်လို့ TFNF မြို့ရဲအရာရှိကပြောပါရရှင်။
သတင်းချင်းချုပ်ကိုမဲရေးတနာကျော်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညပိုင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားထောင်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.